Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနေပြည်စုံနဲ့မနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်ဇူလိုင်လ6ရက်ကြာသပတေးနေ့မနက်ဖက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ line meter 3040 48 50တို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါမြောက်ကိုရီးယားရဲ့ဒုံးကျည်အန်ဒရယ်ချင်းချောက်မှုကိုကောက်ွယ်ဖို့စီးရင်းဤကိုအသုံးပြုပြီးပြင်ဆင်ထားတယ်လို့အမေရိကန်ကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဒီကနေ့ပိုလန်နိုင်ငံကိုရောက်သွားပါပြီ။ထိုင်းကပြန်လာတဲ့မြန်မာရှေ့ပြောင်းလူသားတွေအတွက်အလုပ်ကင်ခွင့်လန်းတွေဖန်တီးပေးမယ်လို့မြန်မာလူသမားဝန်ကြီးဌာနကပြောပါတယ်။ဒီသတင်းတွေအပအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ထိုင်းနိုင်ငံမှာနိုင်ငံခြားအလုပ်သမားဥပဒေသစ်ထုတ်ပြန်ခဲ့တာကိုပြန်လည်ဆိုင်းငံ့လိုက်ပြီးနောက်ပိုင်းမှာတော့
ဖိုင်းဟိုဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ရဲ့အစီဝေးလုတ်ပြီးတော့ဆုံးဖြတ်ချက်အရဆိုရင်ဒီအလို့သမားတွေ
ဒီအကြောင်းသတင်းတွေအပြီးမကြခင်မှာနားဆင်ရဖို့ရှိပါတယ်။ဒါအပြင်မြန်မာနိုင်ငံကိုရောက်နေတဲ့ UNHCR အကြီးအကဲနဲ့တော့ဆန်းစုကြည်တွေ့ပြီးဗာဒီပြောဆိုကြပါသလဲဆိုတာနဲ့တခါမြန်မာနိုင်ငံကနေအင်္ဂလိပ်မြန်မာဒုတိယစစ်ပွဲအတွင်းသင်းယူအမှတ်တရယူသွားခဲ့တဲ့ရှေးအောင်ပစ္စည်းတွေပြန်လည်ပေးအပ်မယ်ဆိုတဲ့သတင်းနဲ့အတူနိုင်ငံတကာသတင်းမှာတော့ G20 စီးပွားရေးအင်အားထိပ်သီးညီလာခံအကြိုကာလသုံးသက်ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ကြာသာပတေးနေ့မနက်ခင်းထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မြို့သက်တို့ပြောပြပေးမှာဖြစ်ပါတယ
်မြောက်ကိုရီးယားကတိုက်ချစ်ပစ်ပထိန်ဒုံးကြီးစမ်းသပ်ပြလွတ်တာကနေဖြစ်ပေါ်လာတဲ့ချင်းချောင်းမှုကိုကောက်ွယ်ဖို့အတွက်စီးရင်းနှီးကိုအသုံးပြုဖို့ပြင်ဆင်ထားတယ်လို့အမေရိကန်ပြည်ထောင်စုကကုလသမဂ္ဂလူမျိုးရေးကောင်စီဖွဲ့ဝင်နိုင်ငံတွေကိုဒီကနေ့ပြောလိုက်ပါတယ်ဒါပေမဲ့လည်းတန်တမန်ရေးနဲ့စီးပွားရေးနည်းလမ်းတွေနဲ့အကြက်တဲကိုဖြည့်ရှင်းတာကအကောင်းဆုံးဖြစ်ပါမယ်လို့လည်းပြောပါတယ်အရှေ့အာရှဒေသမှာရှိနေတဲ့အမေရိကန်ရဲ့အတော်အသင့်ကြီးမားတဲ့စစ်ရင်အားဟာအဆင်သင့်အနေအထားမှာရှိနေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကဒီကနေ့လုပ်တဲ့လူမျိုးရေးကောင်စီရေးပေါ်အစည်းအဝေးတွင်ပြောသွားပါတယ်စစ်ရင်အားကိုအသုံးပြုရမယ်ဆိုရင်အသုံးပြုသွားမှာဖြစ်ပေမဲ့အဲ့ဒီလမ်းတိုင်းမလုပ်ရဘူးတော့ပိုဦးစားပေးပါတယ်လို့သံတမန်ကြီးဟေလီကပြောပါတယ်မြောက်ကိုရီးယားပေါ်ပိုပြီးပြင်းထန်တဲ့တိုက်ခိုက်ရည်ရွယ်မှုတွေချမှတ်ဖို့ပြည်ထိုင်တဲ့ပြည်내နိုင်ငံတို့ကလည်းဒီကနေ့တောင်းဆိုကြပါတယ်။ဒါပေမဲ့မြောက်ကိုရီးယားကိုအရေးယူတဲ့နေရာမှာစီးရင်းနှီးကိုမစင်စားသင့်ဘူးလို့ကုလသမဂ္ဂဆိုင်ရာရုရှားဒုတိယသံတမန်ကြီးကပြောသလိုတောင်ကိုရီးယားမှာအမေရိကန်ရဲ့ဒုံးခွင်းဒုံးစနစ်ချာထားမဲ့ကိစ္စကိုလည်းရပ်ဆိုင်းဖို့တောင်းဆိုပါတယ်။မြောက်ကိုရီးယားကိုစီးပွားရေးအကြက်ကိုင်မှုစ조사ရတာဟာလက်ခံနိုင်ပေါ်ရမရှိသလိုတိုက်ခိုက်ရည်ရွယ်မှုကပြဿနာကိုဖြေရှင်းပေးမှာမဟုတ်ဘူးလို့လည်းရုရှားသံတမန်ကြီးကဆိုပါတယ်။မြောက်ကိုရီးယားရေးနဲ့ပတ်သက်ပြီးအမေရိကန်နဲ့တရုတ်တို့ကြားရည်တီချက်ကတိတ်ကိုကွာခြားပေမဲ့တရုတ်နဲ့ရုရှားတို့ရဲ့ရည်တီချက်တွေကတော့တူညီတဲ့ပုံရှိပါတယ
်။ဥရောပကိုလေးရချက်ခီးသွဲအောင်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာ G20 ထိပ်သီးညီလာခံမတိုင်ခင်ပထမဆုံးပိုလန်နိုင်ငံကိုဗုဒ္ဓဖူးနဲ့နှောင်းပိုင်းမှာရောက်သွားပါပြီ။ဥရောပနိုင်ငံတွေစီကနှွေးထွေးတဲ့ကြိုဆွမှုရဖို့အတွက်မျှော်လင့်ထားတဲ့အမေရိကန်သမ္မတအဖို့သူရဲ့ NATO မဟာမိတ်တပ်ဖွဲ့ပေါ်မှာသဘောထားတွေပါရီဥရုယာတီသဘောတူညီချက်ကနေနှုတ်ထွက်ဖို့အတွက်ဆုံးဖြတ်တာတွေအပြင်အရင်နှောင်းကရုရှားသမ္မတဗလာဒီမီယာပူတင်ကိုချီးကျူးပြောဆိုခဲ့တာအပါအဝင်သူ့ရဲ့အစောပိုင်းမူဝါဒကြေညာချက်တွေနဲ့ပတ်သက်ပြီးဥရောပတလွှားကစိုးရင်စိတ်ပူမှုတွေကိုသာရင်ဆိုင်နေရတာဖြစ်ပါတယ်။သမ္မတထရမ့်ဟာချက်သပရင်းနေမှာဝါဆောကကာရာဆန်စကီရင်ပြင်ပိုင်းမင်းငွန်းပြောကြားမှာဖြစ်ပါတယ်။ပိုလန်နိုင်ငံသားအများပြားအတွက်အာဏာရှင်အုပ်ချုပ်မှုကိုတော်လှန်တဲ့ထိမ့်မှတ်ရင်ပြင်ဖြစ်တယ်နဲ့နဲ့ဆိုင်ဆိုင်တတ်မှတ်ထားတဲ့ဒီရင်ပြန်မှာသမ္မတထရန့်ပြောကြမယ်မင်ကွန်ဟာဥရောပတိုင်းမှာလူမှုကိုပြောကြဖို့စီစဉ်ထားတဲ့ပထမဆုံးမင်ကွန်ပါသမ္မတအင်ဗျူကတော့ဒီမင်ကွန်မှာသမ္မတဟာနေတိုးမဟာမိတ်တွေရဲ့ဘုံကာကွယ်ဆိုင်ရာမူဝါဒပေါ်မှာသူ့ရဲ့ရည်တည်ချက်ကိုထပ်မံပြောကြဖို့ရှိပြီးတခြားဖွဲ့ဝင်နိုင်ငံတွေအနေနဲ့ငွေကြေးပို့ပြီးထည့်ဝင်မှုအတွက်တောင်းဆိုကြမှာဖြစ်ကြောင်းပြောပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဟာဂျာမနီနိုင်ငံဟမ်ဘောက်မြို့မှာကျင်းပမယ့်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးပြင်ပမှာပထမဆုံးအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံကြမှာဖြစ်ပါတယ်။အကြံဖက်ဝါဒဆီးရီးယားနဲ့ယူကရိန်းအရေးတွေဟာခေါင်းဆောင်နှုတ်ဦးဆွေးနွေးမယ့်အဓိကအကြောင်းအရာတွေဖြစ်မယ်လို့ရုရှားဆိုရကပြောပါတယ်။ဒီတွေ့ဆုံပွဲဟာနှစ်နိုင်ငံကြားတာမန်တွေ့ဆုံပွဲဖြစ်တယ်လို့ဆိုပြီးဘာဆွေးနွေးမယ်ဆိုတာကိုသမ္မတထရမ့်ကဆုံးဖြတ်လိုက်မယ်လို့အမေရိကန်ဆိုရကပြောပါတယ်။ဒါပေမဲ့လည်းသမ္မတထရမ့်ဟာဘယ်ကိစ္စကိုမဆိုပြောနိုင်ခြင်းရှိတယ်လို့လေ့လာသူတွေကတော့သုံးသပ်ပါတယ်။ဆွေးနွေးပွဲကိုမျှော်လင့်မထားတဲ့လမ်းကြောင်းပေါ်တွန်းတင်မယ်ဆိုပြီးသမ္မတထရမ့်ကလှုပ်လှိုက်နိုင်ခြင်းရှိတယ်လို့နိုင်ငံခြားဆက်ဆံရေးကောင်စီအဖွဲ့ကလေ့လာသုံးသပ်သူစတီဖန်ဆက်စတနိုဗစ်ကပြောပါတယ်။ဒီအတွက်ပြင်ဆင်ထားရမှာဖြစ်ပြီးဒါဟာသမ္မတရဲ့ကိုယ်ပိုင်စတိုင်ဖြစ်နေတာလို့သူကဆိုပါတယ်။ဒါပေမဲ့လည်းဒီတွဲဆုံပွဲကနေဆက်ဆံရေးတိုးတက်လာနိုင်ခြင်းရှိတယ်ဆိုတော့အမေရိကန်ဆိုရဖွဲ့ရဲ့မျှော်လင့်ချက်တွေအပေါ်အရေးထိုးနေတာကတော့သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးကာလအတွင်းအဲ့ဒီအချိန်သမ္မတလောင်းထရမ့်ရဲ့မဲဆွယ်စည်းရုံးအဖွဲ့နဲ့ရုရှားနိုင်ငံသား အဆက်အသွယ်ရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေအပေါ်လက်ရှိမှာစုံစမ်းစစ်ဆေးမှုဆက်လုပ်နေတဲ့ကိစ္စဖြစ်ပါတယ
် G20 ဆက်မှုထိပ်သီးနိုင်ငံ20အစည်းအဝေးကိုသမ္မတဒေါ်နယ်ထရမ့်နဲ့အတူတွားရောက်ပြီးတဲ့နောက်မှာအမေရိကန်နိုင်ငံချဲဝန်ကြီး Rex Tillerson ဟာရှေ့သတင်းပတ်ထဲမှာယူကရိန်းနိုင်ငံကိုတရားဝင်ခီးစင်ဖြစ်နေပထမဆုံးတွားရောက်မှာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနကဗိုလ်တပူးနေမှာကြေညာချက်ထုတ်ပြန်ပါတယ်ဝန်ကြီး Tillerson ဟာယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုနဲ့တွေ့ဆုံမှာဖြစ်တဲ့အပြင်အစိုးရအဖွဲ့နဲ့ရောအရက်ဖက်လူမှုအဖွဲ့အစည်းနဲ့ပါအဖွဲ့အစည်းနှစ်စလုံးကလူငယ်ပြုပြင်ပြောင်းလဲသမားတွေနဲ့ဇူလိုင်လ9ရက်နေ့မှာတွေ့ဆုံမှာဖြစ်ပါတယ်။ယူကရိန်းနိုင်ငံအချုပ်အခြာနဲ့နယ်မြေပိုင်ဆိုင်မှုကိုအမေရိကန်ကလေးစားမှုရှိကြောင်းထပ်လောင်းကတိပြုပြောကြားမှုတွေနဲ့အတူတစ်ချိန်တည်းမှာပဲယူကရိန်းအစိုးရကိုသူ့နိုင်ငံစီးပွားရေးနိုင်ငံရေးနဲ့စီးဆင်ရခိုင်မာမှုရှိစေဖို့ပြောင်းလဲအကောင့်ထဲဖော်မှုတွေဆက်ပြီးလုပ်ဖို့အတွက်အမေရိကန်အားပေးနေမှာဖြစ်ကြောင်းနဲ့ကြေညာချက်မှာဖော်ပြပါတယ်။သမ္မတထရမ့်မှာယူကရိန်းသမ္မတကိုပြီးခဲ့တဲ့လကသမရအင်ဗျူမှာလက်ခံတွေ့ဆုံခဲ့တာပါအဲ့ဒီနောက်မှာအမေရိကန်ဗန်နိုင်းဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြီးရုရှားရဲ့ယူကရိန်းရှေ့ပိုင်းကရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေနဲ့သူတို့နဲ့ဆက်နွယ်နေတဲ့လူပုဂ္ဂိုလ်တွေကုမ္ပဏီတွေကိုနောက်ဆက်တွဲအရေးယူမှုတွေချမှတ်ကြောင်းပြောပါတယ်ယူကရိန်းရှေ့ပိုင်းရုရှားလိုလာတဲ့တပုံတွေကိုရုရှားဆက်လက်ပံ့ပိုးနေမှုကိုတုံ့ပြန်တဲ့အနေနဲ့အခုလိုအရေးယူမှုထပ်မံတိုးမြှင့်လိုက်တာဖြစ်ပါတယ
်UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့ကြာသပတေးမနေ့ဖက်သတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာ UNHCR မှာအမင်းကြီးဖိလစ်ပိုဂရန်ဒီဟာဗိုလ်တူးနေကနေပြီးတော့မှနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပါတယ်တွေ့ဆုံပွဲတွင်ထိုင်းနိုင်ငံမှာရှိနေတဲ့မြန်မာဒုက္ခသည်တွေအိမ်ပြန်နိုင်ရေးရခိုင်ပြည်နယ်မှာနိုင်ငံသားစစ်စစ်လက်ခံမှုဆိုင်ရာကိစ္စမြန်မာနိုင်ငံတွင်အိုးအိမ်ဆုံးထွက်ပြေးနေရတဲ့ဒုက္ခသည်တွေအကြောင်းဆွေးနွေးခဲ့ကြတယ်လို့ UNHCR အာရှဒေသဆိုင်ရာပြောခွင့်ရ VVN 10က VOE ကိုပြောပါတယ်ဒါ့အပြင်မဟာမင်းကြီးဂရန်ဒီဦးဆောင်တဲ့အဖွဲ့ဟာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဌာနပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကိုလည်းနေပြည်တော်ဝန်ကြီးရုံးမှတွားရောက်တွေ့ဆုံပါတယ်။တွေ့ဆုံပွဲမှာဝန်ကြီးဌာနနဲ့ UNHCR တို့အကြားသဘောတူညီမှုစာလွှာရေးထိုးဆောင်ရွက်မှုအခြေအနေမကြာမီကတိုက်ခိုက်ခဲ့တဲ့ဆိုင်ကလုန်းမိုရာအတွက်ပူးတွဲဆန်းစစ်ချက်လုပ်ငန်းတွေမှာ UNHCR ကပူးပေါင်းပါဝင်ဆောင်ရွက်မှုထိုင်းနိုင်ငံကနေကိုယ်စားနာလျောက်ပြန်လာမဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးမှာပူးပေါင်းဆောင်ရွက်ကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့ပြန်ကြားရေးဌာန Facebook စာမျက်နှာမှာဖော်ပြထားပါတယ်။အဲဒီနောက်မဟာမင်းကြီးဟာမြန်မာနိုင်ငံချက်ချင်းဤအတင်းကတာဝန်ရှိသူတွေဟောင်ကောင်မြန်မာကုန်သည်ကြီးများအသင်းကတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဆွေးနွေးပါတယ်
။ထိုင်းလူ့သမားဥပဒေသစ်တရက်ကြောင့်အဖမ်းဆီးတွေများလာတဲ့နောက်ပိုင်းရွှေ့ပြောင်းအလို့သမားအများပြားမြန်မာနိုင်ငံကိုပြန်လာနေချိန်မှာပဲဗိုလ်တပူးနေကတော့ဒီလူ့သမားတွေအတွက်အလုတ်ကင်သစ်တွေပို့ပြီးဖန်တီးပေးဖို့စူးစမ်းနေပါတယ်လို့မြန်မာအစိုးရကပြောကြားလိုက်ပါတယ်။အလို့သမားလူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကထိုင်းနိုင်ငံကနေပြန်လာတဲ့ဒီမြန်မာအလို့သမားတွေအလုတ်ကင်အဆင်ပြေစေဖို့လှုပ်ပေးမယ်လို့ပြောပါတယ်
။ကျွန်တော်ဆိုရတဲ့ချက်ကတော့ကျွန်တော်တို့ပြန်ရောက်လာတဲ့ကျွန်တော်ရဲ့နိုင်ငံသားလုံးမရှိအကင်မရှိသေးတဲ့ကျွန်တော်တို့နိုင်ငံသူနိုင်ငံသားများအတွေ့ကျွန်တော်တို့အစိုးရအနေနဲ့ရောပုဂ္ဂလိကအနေနဲ့ရောပူးပေါင်းပြီးတော့မှကျွန်တော်တို့အလုပ်ကံတွေရရှိအောင်ကြိုးစားပြီးတော့မှဆောင်ရွက်နေပါတယ်လို့ပဲကျွန်တော်ဖြေကြားလိုပါတယ
်အလုပ်သမားတွေတရားဝင်အလုပ်လုပ်နိုင်ဖို့အတွက်လိုအပ်တဲ့ဆေးရစတန်းတွေကိုထုတ်ပေးနေကြောင်းလည်းဝန်ကြီးကပြောပါတယ်စစ်တပ်အုပ်ချုပ်နေတဲ့ထိုင်းနိုင်ငံမှာမကြသေးခင်ကထုတ်ပြန်ခဲ့တဲ့ဒီအလုပ်သမားဥပဒေအကြောင်းနိုင်ငံခြားကလာရောက်လုပ်ကင်နေတဲ့ရွှေပြောင်းအလုပ်သမားပေါင်း6000ကျော်ထိုင်းကနေ6လံကြာထွက်ပြေးနေကြခြင်းပါပဲဇူလိုင်4ရက်နေ့ကတော့ဒီဥပဒေတက်ကတချို့ကိုဆိုင်းငံ့မှုအတွက်ထိုင်းဆိုရကကြေညာခဲ့တာပါဒီဥပဒေရတင်ဝင်ထောက်ထားရှိတဲ့နိုင်ငံခြားအလုပ်သမားတယောက်ကိုအလုပ်ခန့်ထားတဲ့အလုပ်ရှင်တူကဒဏ်ငွေထိုင်းဘတ် 8,000 ပေးဆောင်ရမှာဖြစ်တာကြောင့်စီးပွားရေးလုပ်ငန်းရှင်တချို့ကတင်ဝင်ထောက်ထားမဲ့အလုပ်သမားတွေကိုအနှင်းမြန်အလုပ်ထုတ်တာဒါမှမဟုတ်သူတို့အတွက်အလုပ်လုပ်ခွင့်လက်မှတ်လျှောက်ထားတာတွေလုပ်နေရတာပါဒီဥပဒေတက်ကြောင့်ထိုင်းနိုင်ငံတောင်းအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားအလုပ်သမားထောင်နဲ့ချီဖမ်းခံရတာရှိတယ်လို့ကို့အစီအစဉ်နဲ့ကိုနေရပြန်နေကြတာဖြစ်ပြီးလက်ရှိဆင်းရဲမြန်မာနိုင်ငံကိုပြန်လာတဲ့ရွှေပြောင်းအလုပ်သမားက3000ကျော်ရှိနေပါတယ
်။အမေရိကန်နိုင်ငံရဲ့ဌာနကမြောက်ကိုရီးယားမူဝါဒဆိုင်ရာထူးကိုယ်စားလှယ်တန်မာကြီးဂျိုးဆက်ဗျွန်ဟာဇူလိုင်17ရက်နေ့ကနေ16ရက်နေ့အထိထွက်ခွာမဲ့ခီးစဉ်တစ်ခုအတွင်းမြန်မာနိုင်ငံကိုလာရောက်ဖို့ရှိပါတယ်။သူဟာစင်ကာပူနိုင်ငံကိုအရင်သွားရောက်မှာဖြစ်ပြီးအဲဒီကနေမှတဆင့်မြန်မာနိုင်ငံကိုလာမယ်ကြောင်းဇူလိုင်5ရက်ရက်စွဲနဲ့အမေရိကန်နိုင်ငံရဲ့ဌာနရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံကိုဘယ်နေ့ရောက်မယ်ဆိုတဲ့အတိအကျရက်ကိုတော့ဖော်ပြမထားပါဘူး။မြန်မာနိုင်ငံခီးစဉ်အတွင်းမြန်မာဆွေးအဖွဲ့အစီအမံတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမယ်လို့တော့ဖော်ပြထားပါတယ်။ဘာတွေဆွေးနွေးမယ်ဆိုတဲ့အသေးစိတ်ကိုလည်းဖော်ပြမထားပါဘူး။တန်မာကြီးရွန်းဟာအခုနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်2010ပြည့်နှစ်နိုဝင်ဘာလ13ရက်နေ့ကနေအိမ်ကျေကျိုးကနေပြန်လွတ်လာပြီးတလားတော်မပြည့်သေးတဲ့အချိန်တွင် ဒီဇင်ဘာလ10ရက်နေ့မှာဒေါ်ဆန်းစုကြည်နဲ့လာတွေ့ခဲ့တဲ့ပထမဆုံးသောအဆင့်မြင့်အမေရိကန်တန်တမန်ဖြစ်ပါတယ်အဲ့ဒီချိန်ကသူဟာအမေရိကန်နိုင်ငံသားရဲ့ဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဒူးလက်ထောက်နိုင်ငံသားရဲ့ဝန်ကြီးဖြစ်မြန်မာနိုင်ငံလေးအကြာကြီးစဉ်နောက်ဆုံးနေမှာဒေါ်ဆန်းစုကြည်နဲ့တွေ့ခဲ့တာပါတက္ကသိုလ်2012ခုနှစ်မေလ18ရက်နေ့ကနေ20ရက်နေ့အထိသုံးရကြာခီးစဉ်တစ်ခုနဲ့ထပ်လာခဲ့ပါသေးတယ်။အဲ့ဒီအချိန်ကလည်းဒေါ်ဆန်းစုကြည်နဲ့ဒုတိယကြိမ်တွေ့ဆုံဆွေးနွေးခဲ့ပါသေးတယ်။အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံအကြားပုံမှန်ဆက်ဆံရေးပြန်တည်ဆောက်ဖို့ကြိုးပမ်းမှုတွေမှာတန်မတ်ကြီးယွန်းဟာအဓိကအခန်းကဏ္ဍကနေပါဝင်ခဲ့တယ်လို့မြင်ကြတာတွေရှိပါတယ်
။မြန်မာပါဝင်8000အရှနိုင်ငံ3နိုင်ငံကပတ်ပံညွှန်ကြားမှုအသစ်ဖြစ်တဲ့အခန့်အတားခံရတဲ့ Miss Ellen Goldstein ကရှင်ရနမသူရရဲ့ဘဝအပြောင်းလဲဖြစ်စေဖို့လူတိုင်းပါဝင်နိုင်တဲ့ဖွံ့ဖြိုးတိုးတက်မှုပေါ်ဆောင်ရေးကြိုးပမ်းဆောင်ရွက်သွားဖို့ရည်မှန်းထားတဲ့အကြောင်းသူ့ကိုခန့်အကြောင်းကြေညာတဲ့ဇူလိုင်3ရက်နေ့စွဲနဲ့ကပတ်ပံထုတ်ပြန်ချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံမှာကပတ်ပံကလက်ရှိအဖြစ်စီမံကိန်း73ခုကိုကောင်းထည့်ဖော်နေတာဖြစ်ပြီးရန်မုံငွေအဖြစ်American dollar 2.8 billion ရထားသုံးဆွဲပါလေ။ကမ္ဘာ့ဘဏ်ကအဓိကအာယုံဆိုင်လုပ်နေတဲ့ကဏ္ဍ၃ခုကကြီးလက်ဆင်းရဲမွေးတေမှုချော့ချရေးလူမှုပညာရေးကျန်းမာရေးကျွမ်းကျင်မှုတိုးတက်ရေးနဲ့ဆိုးရွားဖွယ်စည်းအဆင့်ဆင့်ဆွမ်းဆောင်ရေးတိုးတက်ရေးအလုပ်ကံခွင်လန်းဖန်တီးအတွက်ပုဂ္ဂလိကကဏ္ဍမြင့်တင်ပေးရေးဖြစ်ပါတယ်။ Direct from Washington The Voice
of America VOA ကျွန်တော်ဗနီးမနဲ့ခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.vonews.com internet ဆာမျက်နှာကရော VOA ရဲ့ Facebook ဆာမျက်နှာကပါတရိုက်တင်ဆက်နေပါလေ။မြန်မာပြည်ဆိုင်ရာသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်။ဂျာမနီနိုင်ငံဟမ်ဘတ်မြို့မှာကျင်းပမဲ့ G20 ထိပ်သီးညီလာခံကိုတက်ရောက်ဖို့အတွက်ဥရောပတိုက်ကို၄ရက်ကြာခီးစဉ်အဖြစ်ဗုဒ္ဓဟူးနေ့ဝါရှင်တန်စံတော်ချိန်မနေ့ပိုင်းကထွက်ခွာသွားတဲ့သမ္မတဒိုနယ်ထရမ့်ဟာပထမခီးတစ်ထောက်အဖြစ်ပိုလန်နိုင်ငံဝါဆောမြို့ကိုမကြာသေးခင်နိုင်ပိုင်းအတွင်းကပဲဆားရောက်သွားပြီဖြစ်ပါတယ်။သမ္မတထရမ့်ဟာဒီကနေ့ကြာသပတေးနေ့မှာတော့မြို့တော်ဝါဆောမှာရှိတဲ့သမိုင်းဝင်ခရာစင်စကီရင်းမြစ်မှာမေခွန်းပြောကြားမှာဖြစ်ပါတယ်။သမ္မတထရမ့်ရဲ့ပိုလန်ခီးစဉ်ပေါ်ဒေသခံရဲ့အမြင်သဘောထားတွေကိုကိုဇော်ဝင်းလိုင်စူးစီးတင်ပြထားတာပါ
။သမ္မတဒိုနယ်ထရမ့်ဟာဂျာမနီနိုင်ငံဟမ်ဘတ်မြို့မှာတောက်ကြနေ့စတင်မဲ့G20 စီးပွားအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးဆွေးနွေးပွဲမှာတက်ခင်ပိုလန်နိုင်ငံဝါဆောမြို့ကိုတရက်ကြာတွားရောက်လည်ပတ်တာဖြစ်ပါတယ်။နေတိုးမဟာမိတ်အဖွဲ့ပေါ်ထားတဲ့သူ့ရဲ့သဘောထားဥရုယာစီပြောင်းလဲမှုဆိုင်ရာပဲရစ်နိုင်ငံကသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်လိုက်တဲ့ကိစ္စအပြင်ရုရှားသမ္မတဗလာဒီမီပူတင်ကိုချီးကျူးပြောဆိုခဲ့တာတွေစတဲ့သူ့ရဲ့ policy ဘိုင်းဆိုင်ရာယက်တီပြောဆိုမှုတွေအပေါ်ဥရောပတိုက်အတွင်းကာလရှည်ကြာဆွေးနွေးမှုတွေထွက်ပေါ်နေတဲ့အချိန်မှာပဲသမ္မတထရမ့်ဥရောပတိုက်ကိုရောက်ရှိသွားတာလည်းဖြစ်ပါတယ်။သမ္မတထရမ့်ဟာဒီကနေ့ကြာသပတေးနေ့မှာတော့မြို့တော်ဝါဆောမှာရှိတဲ့ကရာဇင်စကီယင်ပြင်မှာမိန့်ခွန်းပြောကြားဖို့ရှိတာကြောင့်ဒါဟာဥရောပတိုက်အတွင်းသမ္မတထရမ့်အနေနဲ့အများပြည်သူရှေ့မှာပထမဆုံးအကြိမ်မိန့်ခွန်းပြောကြားမှာလည်းဖြစ်ပါတယ်။ဒီယင်ပြင်ဟာအကျွမ်းမဲ့အာဏာရှင်စနစ်ကိုပိုလန်နိုင်ငံသားတွေတွန်းလှန်တဲ့နေရာမှာအရေးကြီးတဲ့အခန်းကဏ္ဍကနေပါဝင်ခဲ့တဲ့နေရာလည်းဖြစ်ပါတယ်။သမ္မတထရမ့်ပိုလန်နိုင်ငံကိုလာရောက်လည်ပတ်တဲ့အပေါ်ဒေသခံတွေကဘလို့သဘောထားတွေရှိကြပါသလဲ။အာဒမ်ကဇယိုရက်ကတော့
We are very happy that Mr. President of America would like to visit us here in Poland.
အမေရိကန်သမ္မတကပိုလန်နိုင်ငံကိုလာလေတဲ့အတွက်ကျွန်တော်တို့ဝမ်းသာပါတယ်။အထူးသဖြင့်ပိုလန်နိုင်ငံသားတွေနဲ့ဝါဆောမြို့သားတွေအတွက်တမိုင်းဝင်မြို့တစ်မြို့ဖြစ်တဲ့ဒီမြို့ကိုလာလေတဲ့အတွက်ကျေးဇူးတင်ပါတယ်။
မချင်းဇာပိုရိုစကီလိုဒေသခံအများစုကတော့အမေရိကန်နဲ့လုံခြုံရေးတိုးမြင့်ဆောင်ရွက်မဲ့ကိစ္စကိုကြိုဆိုကြပါတယ
်။ In Warsaw which was the place which was completely eradicated during the Second World War. The sense of insecurity.
ဒုတိယကမ္ဘာစစ်အတွင်းမှာဝါဆောမြို့ဟာလုံးဝမြေလံဖျက်ဆီးခံလိုက်ရတဲ့အတွက်လုံခြုံရေးနဲ့ပတ်သက်လို့အယံသတိထားကြပါတယ်။ပြီးတော့ကျွန်တော်တို့ဟာရန်လိုတဲ့ရုရှားရဲ့အင်းနီချင်းလည်းဖြစ်နေတယ်လေ
။ရုရှားနဲ့အဲ့ဒီလိုအင်းနီချင်းဖြစ်နေတဲ့အတွက်လည်းပိုလန်ဟာလုံခြုံရေးအရအာမခံရှိဖို့နေတိုးမဟာမိတ်အဖွဲ့ကိုအာကိုအာထာပြုနေရခြင်းဖြစ်တယ်လို့ပြောလာသူကတော့ဝါဆောတက္ကသိုလ်ကပါမောက္ခတူဖြစ်သူစပညာလက်ဝက်ကီပ
ါ I think most people want to hear that the United States would keep its military presence in Poland
အများစုကတော့အမေရိကန်နေနဲ့သူ့ရဲ့တပ်ဖွဲ့တွေကိုပိုလန်မှာဆက်ပြီးထားတာကိုလိုလားကြပါတယ်ပြီးတော့နေတိုးမဟာမိတ်အဖွဲ့နဲ့အမေရိကန်အစိုးရကြားမှာချုပ်ဆိုထားတဲ့စာချုပ်အပိုက်၅ပါးမဟာမိတ်အဖွဲ့ဝင်နိုင်ငံတစ်ခုကအကူအညီလိုအပ်တဲ့အခါလာရောက်အကူအညီပေးမယ်ဆိုတဲ့အချက်ကိုလည်းလိုက်နာကျင့်သုံးလိုက်မယ်လို့ညွှန်လဲရပါတယ
်။ပိုလန်မှာရှိနေစဉ်အတွင်းစီးပွားရေးဆိုင်ရာကိစ္စရပ်ကိုဦးစားပေးဆွေးနွေးမှာဖြစ်ပါတယ်။လောင်စာဆီမီခိုအားထားရမှုရော့ကြရေးအတွက်ရည်ရွယ်လှုပ်ဆောင်တဲ့ Three Seas Initiative ထိပ်သီးဆွေးနွေးပွဲကိုသမ္မတထရမ့်တက်ရောက်မှာဖြစ်ပါတယ်။အမေရိကန်ကတင်သွင်းတဲ့သဘာဝဓာတ်ငွေတွေကိုအဓိကလက်ခံပေးနိုင်တဲ့နိုင်ငံဖြစ်ဖို့ပိုလန်ကမျှော်လင့်နေတာပါ။လက်ရှိအချိန်မှာတော့ပိုလန်နိုင်ငံဟာရုရှားကတင်သွင်းတဲ့ဓာတ်ငွေတွေအပေါ်မိခိုအားထားနေရတယ်လို့ပမောက္ခ စပယ်ညာလက်ဝစ်ကီကပြောပါတယ
် We now get a lot of gas from Russia from Gazprom and they use it to blackmail us to blackmail Ukraine
အခုချိန်မှာတော့ကျွန်တော်တို့ဟာဓာတ်ငွေတွေကိုရုရှားနိုင်ငံက Gazprom ကုမ္ပဏီကနေပြီးတော့ရနေပါတယ်ရုရှားကအဲ့ဒါကိုအသုံးချပြီးတော့ပိုလန်နဲ့ Ukraine တို့ကိုအနိုင်ကျင့်တာအကြက်ကင်တာတွေလုပ်နေပါတယ
်ထောက်ခံသူတွေကတော့သမ္မတ Trump အစိုးရနဲ့ပိုလန်အစိုးရအကြားတူညီမှုတွေအများပြားရှိတယ်လို့ပြောကြပါတယ်ဒါပေမဲ့လည်းသမ္မတ Trump ရဲ့ခီးစဉ်ကြောင့်အရှိနဲ့အနောက်ဥရောပတိုက်အကြားရှိနေပြီဖြစ်တဲ့သဘောထားကွဲပြားမှုတွေပုံမိုကြီးထွားလာစေနိုင်တယ်ဆိုပြီးစိုးရိမ်သူတွေလည်းရှိနေတာပါသမ္မတ Trump ဟာကြာသပတေးနေ့မှာပဲဂျာမနီနိုင်ငံကိုခီးဆက်မှာဖြစ်ပြီးတောက်ကြနေ့ G20 ထိပ်သီးဆွေးနွေးမစခင်ကြာသပတေးနေ့နောက်ပိုင်းမှာဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခဲနဲ့တွေ့ဆုံဖို့စီစဉ်ထားပါတယ်သမ္မတ Trump နဲ့ရုရှားသမ္မတဗလာဒီမီပူတင်တို့နှစ်ဦးဟာညီလာခံပြင်ပမှာတီးခြားတွေ့ဆုံမှုရှိကြောင်းအမေရိကန်သမ္မတအင်မြူတော်ကရောရုရှားအစိုးရဘက်ကပါအတည်ပြုပြောဆိုထားပါတယ်ခင်ဗျာ
ကိုယ်စော်ဝင်းလိုင်ဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာပြည်ဆိုင်ရာသတင်းတွေကိုဖော်ပြပါမယ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာမနေ့ကဒေါန်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံပြီးအိန္ဒိယနိုင်ငံဒီမှာရောက်နေတဲ့မြန်မာဒုက္ခသည်အရေးတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်ဒီအကြောင်းမက်ခင်ဖြူတွေးကတင်ပြมาဖြစ်ပါတယ
်မြန်မာအိန္ဒိယထိုင်းနိုင်ငံမှာပြီးခဲ့တဲ့ဇွန်လ20ရက်နေ့ကအသစ်ပြထမ်းလိုက်တဲ့အလုသမားဥပဒေတကြောင်းထိုင်းနိုင်ငံတဝန်းမှာအလုလုကင်နေကြတဲ့မြန်မာအလုသမားတွေထောင်ထဲကြီးဖမ်းဆီးခံရတာရှိတယ်လို့ကိုယ်အစီအစဉ်နဲ့ကိုယ်နေရက်တွေကိုပြန်နေကြတာဖြစ်ပါတယ်လက်ရှိစရင်အရမြန်မာနိုင်ငံကိုပြန်လာကြတဲ့ရွှေပြောင်းလုံသမား3000ကျော်ရှိပြီးတော့ဒီလိုနေရပြန်လာကြတဲ့လုံသမားတွေကိုမြန်မာအစိုးရကတက်ဆိုင်ရအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ကူညီဆောင်ရွက်ပေးနေတယ်လို့ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကပြောသွားပါတယ
်။သို့သော်ဒီလိုဒီနေ့ဆယ်နှစ်ရှိ3000လောက်ထောက်ဆက်ပေးရရှိပါအဲ့ဒီမှာအစိုးရရဲ့အကူအညီသွားပြီးတော့ဆောက်ရှာပြုနေတဲ့မှန်ပါတယ်လို့အချို့လည်းတော့အပြည့်စုံနဲ့ကျွန်တော်တို့ဒီမားတွေလည်းကျွန်တော်တို့ပါတာဖြစ်ပါတယ်အဲ့လိုစပြီးတော့မှကျွန်တော်တို့20နှစ်ပြီးပြီးတော့မှရောက်တဲ့အချိန်မှာလည်းကျွန်တော်တို့ကျောင်းဝင်မှရှိတဲ့ဒီမားတရားမှုကြီးခါတာကျောင်းဝင်မှရှိတဲ့အလေအဆိုကြီးဘူယုံကကျွန်တော်တို့ကဘူးတဲ့တာဝန်ရှိဖို့ကိုယ်တွေထွတ်တော်ကိုယ်တွေလည်းအဲ့တော့မှကျွန်တော်တိုင်းအဲ့ဒီနေ့ရဲ့အစိုးရကတော့ရှိဖို့ကိုယ်တွေနဲ့ဘူယင်းသိန်းကိုရဖို့ကိုယ်တွေ
ဒါပေမဲ့ထိုင်းရောက်မြန်မာလူ့သမားတွေအရေးဆောင်ရွက်နေသူတွေကတော့မြန်မာဆိုရအနေနဲ့နေဆက်ကိုကိုနီးကိုဟန်နဲ့ပြန်လာကြတဲ့အလုပ်သမားတွေကိုကြိုးစိုးလက်ခံတာကလွဲရင်တကယ်တမ်းလက်ရှိခက်ခဲကြုံနေရတဲ့ထိုင်းရောက်မြန်မာလူ့သမားတွေကိုအခုအချိန်ထိထိရောက်တဲ့အကူအညီတွေပေးတာမရှိသေးဘူးလို့ဝေဖန်ပါတယ်မြန်မာလူ့သမားတွေအများပြအလုပ်လုပ်ကြနေတဲ့ဘန်ကောက်နဲ့မဟာချိုင်းတို့ဒေသတွေအပါအဝင်ထိုင်းနိုင်ငံအနှံ့အပြားမှာဖမ်းဆီးမှုတွေဒီကနေ့ထိဆက်ရှိနေပြီးတော့နေရက်ကိုမပြနိုင်ကြတဲ့အလုပ်သမားတွေထောင်ပေါင်းများစွာရှိနေတယ်လို့မြန်မာရွှေ့ပြောင်းလူ့သမားတွေအရေးဆောင်ရွက်နေသူတူဦးဖြစ်တဲ့ဦးကျော်တောင်းကပြောပါရယ
်ထိုင်းနိုင်ငံအထက်ကတွားနေကြတဲ့အလုပ်သမားတွေပတ်သက်လို့ရှိတဲ့အလုပ်သမားတွေလေရင်နဲ့ပြန်လို့ရအောင်နောက်ပြီးတော့တချို့ဆိုလို့ရှိရင်လည်းပဲရှိတဲ့လူတွေရောမရှိတဲ့လူတွေရောကားလဲမဝယ်ပြီးတော့အုံမရိုးရိုးတန်းဆိုလို့ရှိရင်300နဲ့ခန့်တစ်ချက်ကုန်တယ်PIB ဆိုလို့ရှိရင်900ကုန်တယ်ဘလိုပဲကုန်ကိုသူတို့ကားလက်မှတ်မကိုတိုင်ထုတ်ဖို့နဲ့သွားမယ်ကားလက်မှတ်ဝင်မယ်သွားလို့ရအောင်အချိန်ထိဒီနေ့ဒီချိန်ထိအခုကျွန်တော်စကားပြောနေတဲ့အချိန်ထိမြန်မာတိုင်းရုံးအလို့သမားဝင်ကြီးဌာနဌာနနှစ်ခုလုံးကနေပြီးတော့ထိုင်းအစိုးရနဲ့ဗကြုံတရားကြေညာချက်ထုတ်တာဖြစ်နေဘူးဒါကြောင့်မလို့အလို့သမားတွေဘလိုပြန်သွားနေရလဲဆိုတော့ပွဲစားနဲ့ထိုင်းလာဝကကိုဘန်းငွေ3500ကနေ6000ထိကျပ်ငွေနဲ့တွဲမယ်ဆိုလို့ရှိရင်တဲ့ဘင်းကွေးကနေ၄သိန်းလောက်ထိပေးပြီးတော့မှသွားနေရတာဖြစ်တယ်။ဒါကြောင့်မို့လို့မလေးရှားနဲ့ထိုင်းနိုင်ငံကအိမ်ပြန်နေတဲ့အလုပ်သမားတွေကိုမြန်မာအစိုးရကစနစ်တကျကူညီနေဆိုတာမဟုတ်ဘူးလည်းကားပြောတာ
။ထိုင်းအစိုးရကဥပဒေသင်မထုတ်ပြန်ခဲ့အချိန်ကတည်းကဒီဥပဒေနဲ့ပတ်သက်တဲ့အသိပေးကြေညာချက်တွေထုတ်ပြန်ပြီးတော့ထိုင်းမှာရှိတဲ့မြန်မာတန်ယုံနဲ့အလုပ်သမားရေးရာယုံတွေပူးပေါင်းပြီးမြန်မာအလုပ်သမားတွေကိုကူညီဆောင်ရွက်ပေးခဲ့တဲ့အကြောင်းဝန်ကြီးဦးသိန်းစွေကပြောသွားပေးမယ်လေ။တကယ်တမ်းမှာတော့အဲ့ဒီအသိပေးကြေညာချက်ဟာထိုင်းနိုင်ငံမှာဥပဒေသေးပြဋ္ဌာန်းပြီးတော့ဖမ်းဆီးမှုတွေပြင်းထန်လာပြီးတဲ့နောက်မှာထွက်လာခဲ့တာဖြစ်ပြီးထုတ်ပြန်တဲ့ရက်စွဲနောက်နိုင်ငံတော်တစိ့ခေါင်းတွေမပါတယ်လို့ဘယ်တာဝန်ရှိသူကထုတ်ပြန်တယ်ဆိုတာတော့မသိရတဲ့ထုတ်ပြန်ချက်မျိုးဖြစ်တယ်လို့အလုပ်သမားရေးဆောင်ရွက်သူတွေကတော့ဝေဖန်ပြောဆိုကြပါတယ်။မြမအစိုးရအနေနဲ့လက်တလောအခြေအနေကိုရှောက်တခဲကြိုက်တွင်းနိုင်လောက်အောင်စဉ်းစားပြင်ဆင်ထားတာမရှိဘူးလို့လည်းဦးကျော်တောင်းကပြောပါတယ
်။နေချက်ကိုပြန်သွားတဲ့အလုပ်သမားတွေမှာသူတို့မှတတိယရှိပြီးသားသူတို့ဇာတ်ရက်ဇာတ်အလွှဲဆော်တွေရှိတယ်နေထိုင်ခွင့်တွေရှိတယ်အဲ့ဒီလူတွေကိုမင်းတို့ပြန်လာကြဘာမှတိုင်းမလဲဒီလူတွေကိုတော့လာခွင့်ပြုပါဥမာပန်းရောင်ဘက်ကရှိမယ် CI ရှိမယ်ပတ်စပို့ရှိမယ်ဒါလေးတွေကင်ပြီးတော့မင်းတို့ပြန်လာကြပြန်လာကြဒီလိုရောက်တာနဲ့ကိုယ်လုပ်ငန်းရှင်နဲ့ကိုယ့်ရဲ့ဝါပါမျိုးကိုအတိတ်ပြန်ပြီးတော့လောက်ကျဆိုတဲ့ဖြေလျှော်ပေးမှုဟာ ဖမ်းတယ်ရောကျွန်တော်တို့အလုပ်သမားအတွက်ရောအင်မတန်ကိုတို့ရှိသေးတယ်ဒါပေမဲ့အဲ့ဒီဟာကိုသူတို့မမြင်ဘူးကျွန်တော်မြင်လို့ကျွန်တော်အကြောင်းကြားတာကိုလည်းပဲသူတို့ခုဒီနေ့ချီသူတို့ဟိုတစုံတရာပြောတာဆိုတော့မကြသေးဘူး
ပြည်တော်စုဝေကြီးဦးသိဆွေကတော့လက်ရှိမြန်မာအလုပ်သမားတွေအရင်းနဲ့ပတ်သက်လို့တနက်ကစလုံးထွက်အကျိုးထိခိုက်စေမဲ့အခြေအနေတွေမဖြစ်ရအောင်ထိုင်းနဲ့မြန်မာအစိုးရတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်နေတဲ့အကြောင်းဒီနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဒီဒေါ်ထွေးဒီမလေးရှားနိုင်ငံမှာလည်းဒီရက်ပိုင်းတရားမဝင်အလုပ်သမားတွေထောင်ထဲချီဖမ်းဆီးနေတာမှာဒီထဲမှာမြန်မာနိုင်ငံသား102ယောက်ပါဝင်နေတာကိုဝန်ကြီးဌာနကသိရှိထားတဲ့အကြောင်းနဲ့မလေးရှားရောက်မြန်မာအလုပ်သမားတွေအရင်းနဲ့ပတ်သက်ပြီးတော့လဲတပ်ဆိုင်ရာနိုင်ငံကဝန်ကြီးဌာနတွေနဲ့ပူးပေါင်းပြီးအလုပ်သမားတွေအတွက်အကောင်းဆုံးအခြေအနေဖြစ်အောင်ကူညီဆောင်ရွက်ပေးနေပါတယ်လို့ဝန်ကြီးဦးသိဆွေကဒီကနေ့နေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်
။မခင်ပြူတွေဖြစ်ပါတယ်ထိုင်းနိုင်ငံမှာနိုင်ငံသားရွှေပြောင်းအလုပ်သမားတွေရဲ့အလုပ်တော်ဝန်စီမံခန့်ခွဲရေးအကူပရိစီမံချက်အသစ်ထွက်ပေါ်လာပြီးနောက်ထိုင်းအစိုးရကအဖမ်းဆီးတွေဇက်တိုက်လွတ်လာတဲ့အတွက်နေရပ်ပြန်တဲ့မြန်မာတွေတောင်းနေချီရှိနေပါပြီ။ဒီနောက်မှာထိုင်းအစိုးရကသူ့ရဲ့ဥပဒေစီမံချက်ကိုရပ်ပေါင်း180ဆိုင်းငံ့ထားလိုက်ပြီးပြန်လည်သုံးသပ်နေပါတယ်။မအေးမာကသတင်းပေးပို့ထားတာပါ
။ထိုင်းနိုင်ငံအတွင်းနိုင်ငံသားရွှေပြောင်းလုပ်သမားများရဲ့အလုပ်တော်ဝင်စီမံခန့်ခွဲရေးအကူပရိစီမံချက်အသစ်ထွက်ပေါ်လာပြီးတဲ့နောက်အဖမ်းဆီးတဲ့ဇက်တိုက်လုလာတဲ့အတွက်မြန်မာတွေတောင်းနဲ့ချီပြီးပြန်ကြပြီးတဲ့နောက်မှာတော့ထိုင်းအစိုးရကသူတို့ရဲ့ဥပဒေကိုရပ်ပေါင်း120ကနေရပ်ပေါင်း180အထိတိုးမြင့်ပြီးဆိုင်းငံ့မှုလုပ်ခဲ့တဲ့အကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
။ထိုင်းဟိုဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ရဲ့အစီအွေလုပ်ပြီးတော့ဆုံးဖြတ်ချက်အရဆိုရင်ဒီအလို့သမားတွေကိုတရားဝင်ထောက်ထားတွေရရှိအောင်ဆောင်ရွက်ဖို့အတွက်ရပောင်း180တိုးပေးလိုက်တယ်။အဲဒီရပောင်း180ကလာမယ့်နှစ်ဇန်နဝါရီလတရိုင်းနေ့အတွင်းဝင်သွားတယ်ဖြစ်ပါတယ
်။ထိုင်းမြန်မာနယ်စပ်မြို့တွေဖြစ်တဲ့မဲဆောက်မြဝတီနဲ့ကော့တောင်ရနောင်းလန်းကပြန်ကြတဲ့မြန်မာတွေကိုတော့နယ်စပ်ကနေမြန်မာအစိုးရအာဏာပိုင်တွေနဲ့လူမှုရေးအသင်းအဖွဲ့တွေကကြိုဆိုပြီးနေရရင်းကိုပြန်ပို့ပေးခဲ့ကြပြီမဲ့ပြည်တွင်းမှာအလောက်ကန်အခွင့်အလမ်းတွေမရှိတာကြောင့်အခက်အခဲတွေကြုံနေရတယ်ဆိုပြီးရွှေပြောင်းလို့သမားတို့ကပြောပြပါတယ်
။သမီးတို့ကတော့ဒီထိုင်းနိုင်ငံမှာတော်နေနေလာကြပြီးတော့ကိုယ်ရင်ကိုယ်ရလို့ဖြစ်နေပြီအဲ့ဒါကြောင့်မို့လို့မြမကြီးမှာကျတော့လောက်ပိုင်ဖြစ်နေလာကြိုးလာလို့လူမှုရေးသင်ပွဲတွေကတော့လာကြိုးကြတယ်ကိုယ်ကတော့အိမ်နိုင်ရင်ရောက်ပဲလိုက်ပို့ပေးတယ်ပေါ့ဒါလားအိမ်အဲ့လိုမျိုးပဲကိုမျိုးကိုယ်ရပေါ့အဲ့လိုကားနဲ့ပဲလာကြိုးပေးတယ်ပို့ပေးတယ်ကိုသွားချင်းနဲ့မျိုးရွာရှိဥပမာရန်ကုန်လို့ရန်ကုန်ပေါ့သူတို့ကားနဲ့ပို့တင်ပို့ပေးလိုက်တယ်အဲ့ဒီလိုမျိုးပဲရှိတယ်မြမကြီးမှာကျတော့ကိုအိမ်ကိုရဆိုပေမဲ့လည်းစိတ်နေလို့ထားရတော့မကောင်းလောက်စားခံစားလို့မရဘူးမ
တချို့လို့တမားတွေကတော့အလုတ်ကန်အခွင့်အလမ်းတွေမရှိတာကြောင့်နေရက်ကိုလည်းမပြန်နိုင်ဖမ်းဆီးမကိုလည်းစိုးရိမ်ပြီးနေဆက်တွေမှာပေါင်းအောင်နေထိုင်ရတာတွေအလုတ်ထမလုတ်နိုင်တဲ့အတွက်ဝင်ဝင်မရှိတာတွေကိုလည်းကြုံနေရတယ်ဆိုပြီးရွှေပြောင်းလို့တမားတို့ကဆိုပါတယ်
မမကျွန်တော်လည်းအခုရာဒီဆိုတာအောက်မှာလည်းအလုပ်ကြတာလားကိုကြီးကိုမောင်းရင်ဒီလည်းအောက်မှာမိုးကောင်းလို့အလုပ်လို့အဆင်မပြေဘူးကြားနေဟာကြီးဆိုလို့အဲ့လိုပေါ့တင်းကျင်ရောအောက်ပြန်လည်းအလုပ်မရှိဒီမှာနေရောလည်းဖန်စီနဲ့အဲ့လိုကြည်ရတယ်ကိုကောင်ကိုဆောင်ရဲတင်းတယ်ပြီးအင်းရဲ့အင်းမထွက်ပဲနေချမ်းဖာမရှိနေကြတာပေါ့
အခုဆိုရင်နေဆက်ကိုပြန်တဲ့လမ်းတွေမှာအဖမ်းဆီးတွေမရှိတော့ဘူးလို့တချို့ကဆိုပေမဲ့နေဆက်ကိတ်တချို့မှာတော့မြမတွေဟာစစ်ဆေးခံနေရတာဖမ်းဆီးခံနေရတာတွေလည်းရှိနေသေးပါဖျားသုံးစုနဲ့ငေါထောင်လန်းတွေကနေရပြန်မြန်မာတွေကတော့ကြိုးစိုးသူတွေနှဲပါတယ်လို့အခက်အခဲတွေရှိနေသေးပဲဆိုပြီးအလုသမားရေးဆောင်ရွက်နေတဲ့ရှင့်နေဦးအောင်မျိုးတန်းကဆိုပါတယ
်တကယ်တမ်းတချို့အခုနေဇတိတွေဖြစ်တဲ့ဒီအခုမောထောင်တို့လိုဒီဖျားသုံးစုဒိတ်တွေမှာတော့အဲ့လိုမရှိဘူးအဲ့လိုသွားတဲ့လူတွေကတော့အခက်အခဲမျိုးတွေရှိတယ်ဗမာပွဲစားမှတစ်ယောက်ကနေပြီးတော့ထိုင်းတာဝန်ရှိတဲ့ပူပေါင်းပြီးတော့နေဇတ်ရောက်နေတဲ့တိုင်တော်မှ4500တောင်းနေဆိုတာကိုအဲ့ဒီကမြန်မာလူမဖြစ်တဲ့နိုင်အောင်စိုးလေးရဲ့ပြတ်ပတ်ချက်ရသိရပါတယ်ခင်ဗျာ။ကြေတနာမျိုးကြီးရှိတယ်ဆိုတာတော့သိရပါတယ
်။နေရပြင်ကြတဲ့မြန်မာတွေဟာပွဲစားတွေကနေတဆင့်အနည်းဆုံးဖက်ငွေ3500ပေးပြီးလမ်းမှာအစ်စ်စေးမခံရအောင်ပြန်နေကြရသူတွေလည်းရှိတယ်လို့အလို့သမားရဲ့အသင်းအဖွဲ့တွေကဆောင်ရွက်ပေးတာကြောင့်ထိုင်းအနာပိုင်တွေကစီစဉ်ဆောင်ရွက်ပေးမှုတွေနဲ့နေဆက်ဂိတ်တွေမှာအဖမ်းဆီးမရှိပဲပြန်ကြရသူတွေလည်းရှိပါတယ်။နေရပြင်ကြသူတွေကိုမြဝတီမြို့နယ်ကော့တောင်းမြို့တွေမှာကျိုးစိုးရေးစခန်းတွေဖွင့်ပြီးလိုက်ပါပို့ဆောင်ပေးနေကြပေမဲ့အလုတ်ကန်အခွင့်အလမ်းတွေမရှိတဲ့အတွက်အိန္ဒိနာချင်းနိုင်ငံမှာအလုတ်လာလုတ်နေကြရတဲ့ရှေ့ပြောင်းလို့သမားတွေကတော့မြန်မာနိုင်ငံထဲမှာမိသားစုတွေရဲ့နေထိုင်စားသောက်ရေးတွေအတွက်အခက်အခဲတွေဖြစ်နေရတယ်ဆိုပြီးပြောပြကြပါတယ်ရှင်
။ VOA သတင်းနောက်မှအေးမှဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံကအင်္ဂလိပ်မြန်မာစစ်ပွဲတွေမှာတာဝန်ကျခဲ့ဘူးတဲ့အင်္ဂလိပ်စစ်ဗိုလ်တွေပဲခူးမျိုးနဲ့ဒီရွှေမိုရောဖျားကနေအမှတ်တရသိမ်းယူသွားတဲ့ရှေဟောင်းဖိုးတန်ပစ္စည်းတွေကိုလာမယ့်ရက်ပိုင်းအတွင်းမြန်မာနိုင်ငံကိုပြန်လည်အနှံမှာဖြစ်ပါတယ်။ New Zealand မှာရှိတဲ့ကျန်ရစ်သူအင်္ဂလိပ်သားစဉ်မျိုးဆက်မိသားစုကပြန်လည်အနှံ့မှာဖြစ်ပါတယ်ဒီအကြောင်းကိုဆက်လက်နှာစင်နိုင်ပါတယ
်မြန်မာနိုင်ငံမှာအင်္ဂလိပ်မြန်မာစစ်ပွဲ၃ချိန်ဖြစ်ပွားခဲ့ပြီး1825 1852နဲ့1885ခုနှစ်တွေမှာဖြစ်ပွားခဲ့တာပါအဲ့ဒီတည်းကအင်္ဂလိပ်မြန်မာဒုတိယစစ်ပွဲနဲ့တတိယစစ်ပွဲတွေမှာပါဝင်ခဲ့ပူးတဲ့အင်္ဂလိပ်စစ်ဗိုလ်နှစ်ဦးဟာဒီရှေဟောင်းအဖို့တန်ပစ္စည်းတွေကိုအမှတ်တရယူခဲ့တာဖြစ်ပါတယ်1852မှာဖြစ်ပွားတဲ့အင်္ဂလိပ်မြန်မာဒုတိယစစ်ပွဲအတွင်းဗကိုးမြို့ကိုအင်္ဂလိပ်တွေသိမ်းပိုက်စဉ်အင်္ဂလိပ်စစ်တပ်အရာရှိတွေဖြစ်တဲ့ဘူမူဒေါ်နယ်ဂျော့ချ်အန်ဂတ်စ်ဒါရော့ချ်နဲ့အရာခံဘိုးဂျော့ချ်ဘိုရဒ်တို့ကဗကိုးမြို့ရှင်မော်တော်ဖျားကနေအမှတ်တရသိမ်းယူခဲ့တာဖြစ်ပါတယ်ဒီရှေဟောင်းလက်ရာပစ္စည်းတွေကိုလက်ရှိနယူးဇီလန်နိုင်ငံမှာနေထိုင်နေတဲ့ကျန်ရစ်သူအင်္ဂလိပ်သားစဉ်မျိုးဆက်ကဇူလိုင်လ9ရက်နေ့ကျရင်မြန်မာနိုင်ငံရှီဟောင်းသူတေသနနဲ့အမျိုးသားပြတိုက်ဦးစီးဌာနကိုအခမ်းအနားနဲ့ပြန်လည်အနှံမှာဖြစ်ပါတယ်ပစ္စည်းတွေကိုတော့မြန်မာနိုင်ငံကိုပို့ထားပြီးဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း165နှစ်ကျော်လောက်ကသူ့ရဲ့ဘေးဘီတော်ဆက်သူအင်္ဂလိပ်စစ်ဗိုလ်တွေကဗကူးမြို့ကနေယူလာခဲ့တဲ့ဒီရှီဟောင်းပစ္စည်းတွေကိုသူတို့သားစဉ်မျိုးဆက်သိမ်းဆည်းလာခဲ့တာဖြစ်ကြောင်းမြင်းမြစ်တီတော်ဆက်သူအသက်60အရွယ်ရှင့်နေဂရက်ဘိုဒါကပြောပါတယ
် Other bits and pieces the gongthe bell the little striker they were all hidden away
ဒီညမှာလူအသုံးဆောင်ပစ္စည်းတွေကိုဘကူးမြို့ကနေသိမ်းယူလာခဲ့တာဆိုတဲ့အကြောင်းကျွန်တော်တို့ငငယ်လေးတွေကအချင်းချင်းကြားခဲ့ရတာပါတကယ်တမ်းကျတော့ဒါတွေကကျွန်တော်တို့အတွက်ဘာမှလည်းအသုံးမဝင်ပါဘူ
းဘကူးမြို့ရဲ့အထင်ကြီးကရွှေမော်တော်ဖျားကနေယူဆောင်လာခဲ့တယ်ဆိုတဲ့အဲ့ဒီရှေးအောင်ပစ္စည်းတွေတဲမှာဖျားစင်းတို့တော်တွေကျေးစီနဲ့ဟင်းသာတစိ့ပုံဖော်ထားတဲ့ကျေးစီထုတူနဲ့ဘူရော်ရုပ်တွေနန်းတွင်းစစ်သားရုပ်လူရုပ်စတဲ့ရုပ်တုတွေကိုနယူးဇီလန်တန်တော်ဆင့်သတင်းဌာနကရိုက်ကူးထားတဲ့ဗီဒီယိုမှာမြင်တွေ့ရပါတယ်တကယ်တော့ဒီရှေဟောင်းပစ္စည်းတွေဟာ10ရာစုနှစ်လောက်ကဟန်တာရီနီပြည်တော်လို့ခေါ်တဲ့ဗကိုးမြို့မှာမွန်ဘီရင်တွေထိနှံစိုက်ခဲ့ကြပြီးဖျားเจ้าငံကြီးတွေတိစောက်ခဲ့ကြတာပါအဲ့ဒီအချိန်ကဗကိုးမှာမကြာခဏငလျင်လှုပ်တာကြောင့်မွန်ဘီရင်တွေမြို့ကိုအကြင်ကြင်ပြန်တည်ခဲ့ရပါတယ်မွန်လူမျိုးတွေဟာဟင်းသာရုပ်ကိုအမျိုးသားရေးတင်ဂီတာအဖြစ်သတ်မှတ်ထိမ့်သိမ်းလာခဲ့ပြီးဒီကနေ့ခေတ်မှာမွန်တိုင်းရင်းသားတွေရဲ့အလံတွေကိုကြည့်ရင်ဟင်းသာရုပ်တွေကိုမြင်တွေ့ရမှာဖြစ်ပါတယ်သူတို့ရဲ့မြင့်ဖြစ်သူအသက်60အရွယ်ရှေ့နေမစ္စတာဂရက်ဘိုဒါကသူတို့ရဲ့ဘေးဘီတွေယူဆောင်လာခဲ့တဲ့ရှေဟောင်းပစ္စည်းတွေကိုမြန်မာပြည်ပြန်အပ်ဖို့မြန်မာနိုင်ငံသားကြီးဝန်ကြီးဌာနကိုစတင်ဆက်သွယ်ခဲ့ပြီးနောက်ပိုင်းမှာရှေဟောင်းသူတေသနဌာနနဲ့ဆက်သွယ်ရခဲ့ပါတယ်ဒေသခံတိုင်းသားတွေပေါ်စာနာစိတ်နဲ့ဒီရှေးအောင်ပစ္စည်းတွေကိုပြန်အပ်ချင်ရတာဘာလို့ရှေ့နေဘူရက်ကပြောပါတယ
် Through the service like the medals and stuff seem to have an ongoing significance whereas this stuff was literally
တကယ်တော့ကျွန်တော်တို့ကဒီပစ္စည်းတွေရဲ့ပိုင်ရှင်အစ်စ်မှာမဟုတ်ပါဘူးတမန်အရာဆိုရင်ဒါတွေကဘိုးဘွားပိုင်ပစ္စည်းတွေဖြစ်မယ်လို့ကျွန်တော်ယူဆပါတယ်အခုက21ရာစုကိုရောက်နေပါပြီကျွန်တော်တို့လုပ်နိုင်တဲ့နီလန်အတိုင်းအခြားနိုင်ငံကပစ္စည်းတွေကိုမူရင်းနိုင်ငံပြန်ပို့ပေးဖို့ပဲဖြစ်ပါတယ
်ဒီပစ္စည်းတွေကိုပြန်အပ်သွားမယ်ဆိုပေမဲ့သူတို့မိသားစုကဘယ်လိုစုလက်ဆောင်မျိုးကိုမှမမျှော်လင့်တာဘူးလို့ရှေ့နေမစ္စတာဘိုဒက်ကပြောပါတယ်သူတို့ဟာဒီပစ္စည်းတွေကိုထိမ့်သိမ်းစောက်ရှောက်လာသူတွေအဖြစ်ခံယူထားပြီးတနေ့မှမူရင်းနေရာကိုပြန်ပေးကျင်တဲ့စိတ်ရှိကြောင်းဒီပစ္စည်းတွေကသူတို့မိသားစုနဲ့တောက်လျှောက်ရှိနေပြီးတချို့ကိုအဲကားမှာခင်းကျင်းထားသလိုတချို့ပစ္စည်းတွေကိုလည်းစနစ်တကျဘူးတွေနဲ့တင်းစီထားခဲ့တာဖြစ်တယ်လို့ဆိုပါတယ်ဒီလိုအမြန်တစေစောင့်ရှောက်လာခဲ့တဲ့မျိုးဆက်တွေအဖြစ်သူတို့ကိုအတိမတ်ပြုစေခြင်းနဲ့အတွက်မြန်မာနိုင်ငံကိုကိုယ်တိုင်ပြန်အပ်ချင်တာပါလို့မစ္စတာဘူဒဲကပြောပါတယ်မြန်မာနိုင်ငံကိုတွားရောက်မဲ့မစ္စတာဘူဒဲတို့ရဲ့ခီးစဉ်ဟာကိုယ့်ရဲ့ကြာမြင့်မှာဖြစ်ပါတယ်ခင်ဗျာ
ဒီ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အ
င်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American အတန်ကကြာသပတိနေ့မနေ့ခင်အစီအစဉ်တွေကိုမနေ့9နာရီအထိလိုင်းနိုမီတာ32 40 50တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ငံရေးအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည် American Alien 3အင်္ဂလိပ်သင်ခန်းစာနဲ့အတူဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ကိုထုတ်လွှင့်မှာဖြစ်သလိုသူယုံကြည်ရာကဏ္ဍမှာတော့
အခုဆိုရင်ကျွန်တော်တို့ရုပ်ရှင်ပြပွဲဒီမှာပြတာအမေရိကမှာဟိုမြန်မာရုပ်ရှင်ကားတွေပေါ့လေဆိုတော့နောက်ပိုင်းတော့လည်းဒီမြန်မာပြည်မှာပွင့်သွား
တယ်။ကြာခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအရေးရာအပေါ်နဲ့သတင်းဆောင်မတွေကိုဒေါ်လလတန်းကစူးစီးတင်ဆက်ထားပါတယ်
။ထိုင်းနိုင်ငံမှာရွှေပြောင်းလူသမားတွေအစုလိုက်အပြုံလိုက်ပြည်တော်ပြန်ကြဖို့အခြေစိုက်စီတဲ့ဥပဒေကိုလူသမားရေးလှုပ်ရှားသူတွေကဝိုင်းဝန်းရှုံချနေကြတယ်ဆိုတဲ့ကောင်းကြီးနဲ့ထိုင်းအခြေစိုက် quartzenglish.com website မှာတင်ပြထားတဲ့ဆောင်းပါးကနေပထမဦးဆုံးကောက်နှုတ်တင်ပြလိုပါတယ်ဒီလိုဖြစ်လာစေဖို့ပြဋ္ဌာန်းတဲ့ဥပဒေဟာထိုင်းနိုင်ငံမှာတရားမဝင်အလုပ်သမားများအခြေအနေတိုးတက်ကောက်မွန်အောင်လုပ်ပေးနိုင်မှာမဟုတ်ဘူးလို့အလုပ်သမားရေးလှုပ်ရှားသူတွေကထောက်ပြကြပါတယ်ထိုင်းယာယီအစိုးရကထုတ်ပြန်တဲ့ဒီဥပဒေကြောင့်တရားမဝင်အလုပ်သမားများကိုငှားရမ်းခိုင်းစေတဲ့အလုပ်ရှင်တွေပေါ်ဒဏ်ငွေဆောင်စီမှာဖြစ်ပေမဲ့ဆိုရရဲ့အပြုအမူတွေနဲ့တရားဥပဒေစိုးမိုးရေးမှာမပြောင်းလဲဘူးဆိုရင်တော့အခြေအနေထူးမှမဟုတ်တဲ့အကြောင်းရေးသားထားပါတယ်။တရားမဝင်ရွှေပြောင်းလူသမားများငှားရမ်းမှုနဲ့ပတ်သက်လို့ဇွန်လ23ရက်ကထုတ်ပြန်တဲ့ကြေညာချက်ကြောင့်မြန်မာ၊ကမ်ဘောဒီးယားနဲ့လောနိုင်ငံတို့ကရွှေပြောင်းလူသမားတွေဌာနေပြန်ပြေးချကုန်တဲ့အတွက်ဥပဒေထုတ်ပြန်ပြီးမှထိုင်းနိုင်ငံကထွက်ခွာခဲ့တဲ့အလုသမားပေါင်းဟာ3000နီးပါးရှိသွားတယ်လို့တင်လာနေကအလုသမာဝင်ကြီးဌာနကထုတ်ပြန်ခဲ့တယ်လို့ဆိုပါတယ်။ထိုင်းနိုင်ငံမှာဒီအိန္ဒိယနိုင်ငံတွေကရွှေပြောင်းအလုသမာတွေ 1.8 တန်းရှိရမှာ 1.2 တန်းသာတရဝင်းအလုလုကန်ခွင့်ရှိကြပြီးအများစုကဆောက်လုပ်ရေးဝန်ဆောင်မှုလုပ်ငန်းတွေနဲ့စိုက်ပျိုးရေးလုပ်ငန်းတွေမှာလုပ်ကန်ကြတာဖြစ်တဲ့အကြောင်းနဲ့ဒီအလုကျန်းတွေမှာသူတို့မရှိရင်မဖြစ်နိုင်တဲ့အတွက်ခုလိုအမိန့်ထုတ်ပြန်ခြင်းဟာသူတို့ကိုမောင်းထုတ်ရရောက်စီခဲ့တဲ့အကြောင်းဆောင်းပါးမှာထောက်ပြထားပါတယ်ဒီမိတ်ကိုထိုင်းစစ်ဆူရကအမေရိကန်နိုင်ငံခြားရေးဌာနကနှစ်ပတ်လည်လူကုန်ကူးမှုအစီရင်ခံစာမထုတ်ပြန်မီ၄ရက်လိုကအရေးပေါ်ထုတ်ပြန်လိုက်တာဖြစ်ပါတယ်ဒါဟာလူကုန်ကူးမှုအစီရင်ခံစာမှာပိုကောင်းတဲ့အဆင့်ကိုသတ်မှတ်ခံရဖို့နောက်ဆုံးအချိန်ကပ်ပြီးစူးစမ်းလိုက်တာဖြစ်တဲ့အကြောင်းတချို့တို့ကသုံးသပ်ကြပါတယ်ထိုင်းနိုင်ငံဟာမြန်မာ၊ကမ်ဘောဒီးယား၊လာအိုနိုင်ငံတို့နီးတူTier 2 watch list အဆင့်နှစ်စောင့်ကြည့်ကန်နိုင်ငံအဆင့်မှာသတ်မှတ်ခံထားရစေဖြစ်ပါတယ်ဒီဥပဒေထုတ်ပြန်ရခြင်းကနိုင်ငံတကာရဲ့ဖိအားပေးမှုကြောင့်ဖြစ်ပြီးလူကုန်ကူးမှုတိုက်ဖျက်ရေးကိုနှိမ်နင်းရမှာထိုင်းစုရရဲ့တန်တိတ်ထံခိုင်မာမှုကိုပြသလိုရတဲ့ဖြစ်ကြောင်းထိုင်းဝန်ကြီးချုပ် Prayut Chan Ocha ကဝန်ခံခဲ့ပါတယ်လူသမားရေးလှုပ်ရှားသူတွေကတော့လူသမားရေးဝန်ကြီးဌာနရဲ့စနစ်မှာတက်ဆိုင်ရာအာဏာပိုင်တွေအနေနဲ့သူတို့ကိုလက်မထိုးမချင်းမဆောင်ရွက်ပေးတဲ့ခေါင်းပုံဖြတ်နေတာတွေကိုမပြေနိုင်သေးတော့အလုပ်ရှင်တွေကိုဒဏ်ငွေဆောင်စီပြီးတရားမဝင်အလုပ်သမားများငှားရမ်းတဲ့ပြဿနာကိုဖြေရှင်းလို့ကြိုးစားရင်ပြည်လည်းမှမဟုတ်တဲ့အကြောင်းထောက်ပါမှထောက်ပြထားပါတယ်။ခုဆက်လက်တင်ပြပေးမှာကတော့ UK ထုတ် The Independent သတင်းစာကြီးမှာပကံဖျားတွေဘုတ်ကိုတက်ခွေပိတ်ပင်ခြင်းဟာဘာကြောင့်မြန်မာနိုင်ငံရဲ့ပကံတွေအကျိုးရှိစေမယ်ဆိုတဲ့ခေါင်းကြီးနဲ့ Salary ရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။ရှေးဟောင်းပကံမြို့ရဲ့ဇေဒီတဆူထိတ်ကနေဓာတ်ပုံရိုက်ပြီးပြန်ဆင်းမှာခီးသွွားလမ်းညွန်ကဇေဒီပထိုးရဲ့အုတ်ချက်ကျိုးနေတာကိုကင်ကြည့်ပြီးဒါဟာမကြသည့်မိကကျိုးခဲ့ပုံရတဲ့အကြောင်းနဲ့ဖျားဘူးတွေခီးသွွားအများစုကဒီဇေဒီတွေဟာဘဲလောက်ကျိုးပဲ့လွဲတယ်ဆိုတာကိုသတိမူဟာမရှိကြဘူးလို့ထောက်ပြတာကိုကိုကာဖော်ပြထားပါတယ်ယဉ်ကျေးမှုဝန်ကြီးဌာနကလည်း2019မှာပကံကိုကမ္ဘာရှေးဟောင်းအမွေအနှစ်စီရင်ဝင်အဖြစ်ထဲသွင်းခံရဖို့မျှော်လင့်ထားတာအတွက်ကြောင့်လေပကံရှိဇီဒီပထိုးတွေပေါ်တက်ခွင့်ကိုပိတ်ပင်ခြင်းအပြင်ယဉ်ကျေးမှုအမွေအနှစ်ကိုထိမ့်သိမ်းရာရောက်စေမယ့်အကြောင်းယူဆထားတာဖြစ်ပါတယ်ပကံမှာစီစဉ်ထားတဲ့ရည်ယူဆောင်ရွက်မှုအစ်စ်တွေကတော့လုံခြုံရေးပိုချဖို့လမ်းတွေပိုကောင်းစေဖို့ဖျားတွေကိုကွဲနေတဲ့ဘေးမှာထောင်ထားတဲ့ဆိုင်းပုတ်ကြီးတွေကိုဖြုတ်ဖို့နဲ့လေဆိပ်အနီးဟိုတယ်အစ်စ်တွေဆောက်ဖို့ပဲဖြစ်ပါတယ်ဒီဒုတိယကြိမ်နေဝင်ကြိမ်ကိုနေရာတစ်တွေကကြည့်ခဲ့တာအရင်တုန်းကရှုခင်းကိုမမှီသလိုလေဆိပ်အနီးဟိုတယ်တွေမှာနေဖို့ကတိတ်စပယ်ဆောင်မှုမရှိမှမဟုတ်ပေမဲ့လို့လေ Now music sitwe dwe, pagan ye shihang le ya dwe gu ten ten bu lu ame suwe no. Pagan wo la yaw de kwa le ki dwa dwe ni ne. Say du dwa du, wai won lo saun jaya ma pide lu saun ba shinga taitun yi ta ta ba le shim.
Hard of hearing.
Pipare, Salumbanga, H E R D, hard ga keta, O F off, H E A. R-I-N-G, hearing a, na jayara, so do, so quite hunye, tayay, debegaro, na jayara, ketapo. Di dungye, idiom, debegaro, shimare, na kangong bajayara, na nene lini dagu, yinyum pura pibare. Di dungye, badelu, Josh Groupide umago, na sinjijaya.
My grandmother is hard of hearing, so I have to shout to make her understand what I want to say.
Chino pwaga ti namjabu na nene leni de. Da jang chino pyojina go tu na le ya ang o biro pyoare li lu tebe ya ba de. Uma go narukhao na sinjija ya ang.
My grandmother is hard of hearing, so I have to shout to make her understand what I want to say.
Na kangong mcha ya ra. Na nene leni da gu idiom atung ya belu pyo mle
hard of hearing
lo pyo lo ya ba de era ga ro digri mne tin pya ke de idiom atung me phit ba de
American idiom English tingan sa gu dolol la tan po cha ke da ba khnya aku ro u jor san da ye myama yi ton tat che phit ba de aku kha myama nang ma akwen ta rong democracy a shin ya aw a myet twae aw chu ban ya me a chin phit ba de ဒါပေမဲ့တစ်ဖက်မှာလည်းအမျိုးသားရေးစိတ်ဓာတ်တွေပုံစံမျိုးစုံနဲ့အချိန်တက်လာတာတွေ့ရပါတယ်အမျိုးသားရေးအားတန်နှုံးရင်ဒီမိုကရေစီရှင်သန်နိုင်ပါမလားဆိုတာသမိုင်းပညာရှင်ဒေါက်တာဦးအောင်ခင်မြန်မာရေးသုံးသပ်သူဦးအောင်သူငိမ့်တို့နဲ့ဦးကျော်စံသာဆွေးနွေးထားပါတယ်ဟုတ်ကဲ့ခင်ဗျာအခုအချိန်မှာမြန်မာနိုင်ငံမှာ
ဟုတ်ကဲ့ခင်ဗျာအခုအချိန်မှာမြန်မာနိုင်ငံမှာလမ်းအနီတော်တော်များများမှာဟိုတရားပွဲတွေဖြစ်တယ်တရားပွဲတွေဖြစ်တဲ့ခါကျတော့ဒါကဟိုဘာသာရေးရထွန်းကားတယ်လို့ပြောရင်လည်းရနိုင်ပေမဲ့တစ်ဖက်မှာလည်းဒီတရားပွဲတွေကြောင့်ပေါ့နော်တချို့လူတွေမှာစိတ်နှောက်ယှက်ဖြစ်ရတာရှိပါတယ်နောက်တစ်ခါကျတော့ဒီတိုင်းရင်းသားတွေဘက်ကသူတို့ရဲ့အခွင့်အရေးတွေကညှိနှိုင်းခဲ့တာကြာပြီးအခုအချိန်မှာဒါအခွင
ပေါ်ခတ်တာတွေချိတ်ပိတ်တာတွေဖြစ်ပါတယ်ဆိုတော့အဲ့တော့တစ်ဖက်ကလည်းခုနလိုဗုဒ္ဓဘာသာနည်းနည်းလေးအစွန်းရောက်တဲ့အင်အားစုတွေကဒီဘာသာမတူတဲ့အယူဆမတူတဲ့သူတွေပေါ်မှာသွားပြီးတော့ဟိုသူတို့ရဲ့ဟိုလွတ်လပ်ခွင့်ပေါ့နော်သူတို့ရဲ့ဝတ်ပြီးကိုယ်ပွယ်ခွင့်စသဖြင့်နေကိုသွားပြီးတော့ကန့်တတ်ချုပ်ချယ်တဲ့ပုံစံမျိုးတွေဖြစ်လာတယ်တွေ့ရတယ်ဆိုတော့အဲ့ဒါတွေကတ ော့ဘာသာရေးနဲ့ပတ်သက်ပါတယ်အဲ့တော့ဆရာဦးအောင်ခင်ခင်ဗျာမြန်မာနိုင်ငံရဲ့အမျိုးသားရေးစိတ်ဓာတ်မှာဘာသာရေးဟာတော်တော်အရေးကြီးနေပါတယ် YNB ခေတ်ကလေးအားစပြီးအမျိုးဘာသာသာသနာဆိုတော့ race နဲ့ religion ပေါ့ဆရာဆိုတော့အဲ့ဒီဘာသာရေးအယူဆအခုထိရှိနေတော့မယ်လို့ထင်ပါတယ်ဆရာအဲ့ဒီမြန်မာတွေရဲ့အမျိုးသားရေးစိတ်ဓာတ်ခြေခံဘယ်လိုသုံးသပ်မိပါလဲဆရာ
အဲဒီမိုကရေစီဆိုတာတော့အော်ဓလေ့ဆိုတော့ဒီအချင်းဓလေ့ကိုအခြေခံမှုဆိုတော့နှစ်ပေါင်းအများကြီးကြာတယ်လေအော်ဗမာပြည်ကလည်းအခုတည်းကအဲ့ဒီသွားကိုကြောစားတာပြောတယ်လို့ပဲဒီစေအတွင်းကရှိတဲ့စိတ်ဓာတ်အဆင့်လောက်ကဂူလည်းဒီအဆင့်လောက်ပဲရှိနေတာဟုတ်နိုင်ငံရေး evolution ပေါ့တဖြည်းဖြည်းတဆင့်ပြီးတဆင့်တိုးတက်ဖို့ဟာဗမာပြည်မှာအခွင့်အလားမရဘူးဗျာဒီကြားထဲမှာစစ်တပ်ကဝင်အုပ်ချုပ်တာတော့ဘာလို့ရှိတယ်အဲ့တော့အဲ့လိုမျိုးအခွင့်အလားရတဲ့နေရာရှိတယ်ဥပမာအိန္ဒိယကြည့်မယ်ဆိုတဖြည်းဖြည်းတဖြည်းဖြည်းနဲ့ဟလာဒီအင်္ဂလိပ်ချပြီးတဲ့ဒီဒီမိုကရေစီလမ်းစဉ်အတိုင်းလှုပ်တယ်အင်္ဂလိပ်ဥပဒေအတိုင်းလှုပ်တယ်ဆိုတော့ထိန်းတော့ထိန်းထားနိုင်တယ်ဒါပေမဲ့တစ်ချိန်တစ်ခါတစ်ခါကျတော့လေပောက်ကွဲလာတာရှိတယ်အဲအိန္ဒိယကလည်းဒီလေထိန်းထားနိုင်တယ်ပေါ့ပြေတိတ်တော့
အလွန်ကျွံဖြစ်မသွားဘူးအဲ့တော့ပမာပြီးရတော့အဲ့ဒီအိန္ဒိယလိုပါလို့ရစားအများကြီးဖြစ်သွားရင်အလွန်ကျွံဖြစ်ဖို့ကအများကြီးအလားအလာရှိတာဟုတ်ဗျာဆိုတော့ဒီအမျိုးသားရေးစိတ်ဓာတ်တို့ဘာလို့ကပြင်းထန်လာတဲ့အခါကျတော့ဒီခင်ဗျားဟိုဂျာမနီမှာဟိုဟစ်တလာပေါ်လာလို့ပေါ့ဗျာဟစ်တလာလည်းရွေးကောက်တင်မြောက်ကားတဲ့အစိုးရပဲ
အဲ့တော့ဒီလိုအမျိုးသားရေးစိတ်ဓာတ်ပြင်းထန်လာခြင်းဟာဒီမိုကရေစီပေါ်ဆောင်ရေးအတွက်အလားအလာကောင်းပါရဲ့လားကိုုံသူငယ်ဘယ်လိုမြင်ပါလဲကျော
်ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့ဒီအမျိုးသားရေးစိတ်ဓာတ်ကတော့တခါတလေမှာတော့လိုအပ်ပါတယ်ဆိုတော့ဒါပေမဲ့လည်းဘယ်လိုဖြစ်လာလဲဆိုတော့အဆုံးရောက်တဲ့စိတ်တွေဖြစ်လာရင်ဆိုတော့နောက်တစ်ခုကကျတော့ခွဲခြားဖိနှိပ်ဆက်ဆံမှုပေါ့နော်ကိုယ်နဲ့အမြင်မတူတဲ့သူကိုယ်နဲ့ကိုယ်ကိုယ်ရာဘာသာမတူတဲ့သူပေါ့စသဖြင့်ပုံမှန်သွားပြီးတော့ဖိနှိပ်တယ်ဟိုကန့်သတ်ချုပ်ချယ်တယ်ပေါ့နော်ဆိုတော့ဒီနောက်တစ်ခါကျတော့တစ်ဖက်ကသဘောထားအမြင်မတူတဲ့ဟာတွေကိုစီးကြီးခံလို့ရဲ့စိတ်မရှိဘူးပေါ့ဆိုတော့ဒီလိုအနေထားမျိုးဆိုရင်တော့ကျွန်တော်ထင်တယ်ဒီမိုကရေစီရေးအတွက်အလားအလာမကောင်းဘူးလို့ထင်ပါတယ်။နောက်ခုနဆရာဦးအောင်ခင်ဆွေးနွေးသလိုပေါ့နော်ကျွန်တော်ထင်တာကဒီမိုကရေစီအတွက်ရေကန်ရေကန်နေလို့ပါတယ်။ဆိုတော့အဲ့တော့ဒီရေကန်ရေကန်တွေကလည်းဆိုတော့ကျွန်တော်တို့ဒီမှာပြန်ပြီးတော့ဟိုတွက်ချက်ကြည့်လိုက်တော့ပိတ်အားမကောင်းတဲ့အနေအထားမျိုးတွေ့ရပါတယ်ခင်ဗျ။
ဟုတ်ကဲ့ဆရာဝန်ခင်ခင်ဗျာအင်္ဂလိပ်တွေလောက်ကမြန်မာနဲ့အိန္ဒိယမရှိမနှောင်းလွတ်လပ်ရေးယူကြတော့အဲ့မြန်မာပြည်ရဲ့ခေါင်းဆောင်တွေပထမတော့လွတ်လပ်ရေးယူပြီးခါစားကြတော့အခုချိန်ထက်တောင်မှပိုပြီးတော့ဒီအမျိုးသားရေးစီတဲ့ကိုသူတို့ထိမ့်ထိမ့်မင်းမင်းညံ့ညတာတာဖြစ်အောင်လုပ်ခဲ့တာတွေ့ရပါတယ်ဆရာအဲ့ခေတ်ကအစိုးရအဖွဲ့ထဲမှာဆိုရင်ဘာသာစုံလူမျိုးစုံပါနေရကိုလည်းတွေ့ရတယ်အခုသမိုင်းကတဖြည်းဖြည်းဖြည်းနောက်ဆုတ်သွားပါလားဆရာမြန်မာနိုင်ငံမှာ
ဟိုအဲ့ဒီသဘောမျိုးဖြစ်နေတယ်အခုဘာလဲဆိုတော့ဒီစစ်ဘောကနှစ်ပေါင်း90လောက်အုပ်ချုပ်သွားတာပေါ့ဗျာစစ်ဘောကဟိုကိုဘိုပဲကိုရက်တာဟိုကတကူကောင်းစာနဲ့အကျင့်မဲ့ရှိတယ်နိုင်ငံရေးတွေသူတို့ကလုံးဝနားလည်တာမဟုတ်ဘူးနှစ်ပေါင်း90လောက်လှုပ်သွားတဲ့အကျင့်များတော့အကုန်ပြတ်တာပဲခင်ဗျာဒီနေပြည်တော်ကြီးတိဆောက်ထားတာဒီမိုကရေစီမှမဟုတ်ပဲနေပြည်တော်ဆိုတာစစ်တပ်လူလန်းစားစစ်အုပ်စုရဲ့အကျိုးစီးပွားကိုကာကွယ်ဖို့တိဆောက်ထားတာ Garrison State ပြ Garrison City အဲ့တော့ဒီ Garrison Town ထဲမှာသွားပြီးပါလီမန်လှုပ်ပြီးဒီမိုကရေစီပြောနေရတာတိတ်တဘာဝမကြပါဘူ
းအဲ့တော့မြန်မာနိုင်ငံမှာအစိုးရပိုင်းနဲ့လူတို့အခုခါမှာလူတို့စိတ်ထဲမှာဒီအမျိုးသားရေးစိတ်ဓာတ်ခေါင်းထောင်လာတယ်အမျိုးသားရေးစိတ်ဓာတ်တက်ကြွလာတယ်ပို့ပြီးတော့ပြင်းထန်လာတယ်ဆိုတော့လူတို့စိတ်ထဲမှာဖြစ်နေတာဆရာဆိုတော့လက်ရှိအစိုးရအနေနဲ့ရောဒီလူတို့ကိုဘယ်လိုများပြောင်းလဲနိုင်မယ်ထင်ပါတယ်သူတို့မို့လူတို့နောက်ဝယ်ပဲမျှော်လိုက်နေရမယ်လို့ယူဆမှာဆရာ
ဟိုဗမာပြည်ကပြည်သူလူတို့နားလဲတဲ့ဥစ္စာတော့မသိကျွန်တော်တို့ကတော့အဝေးရနေဆိုတော့ဒီစစ်တမ်းကောက်တာလို့ report တို့ပါလို့လောက်ပဲဖားရတာကျွန်တော်လွန်ခဲ့တဲ့3နှစ်လောက်က Asia Foundation ကထုတ်တာတကူရှိတယ်အဲ့တော့လူ3000လောက်ကိုစစ်တမ်းကောက်ပြီးတော့ထုတ်ထားတာအဲ့ဒီတည်းမှာပြောတာအများစုကနိုင်ငံရေးဘူတုတာတိတ်နေတယ်တဲ့ပါလီမန်ထဲမှာ25,500ခန့်လောက်ကစစ်တပ်ကိုလည်းဖြစ်နေတာတောင်လူကြီး3000ကိုမေးကြည့်တဲ့အခါမှာသိတဲ့လူက400လောက်ပဲရှိတယ်ဆိုတော့အဲ့ဒါမျိုးပေါ့ဗျာဟိုဆိုတော့ဟိုတရားပွဲတက်တဲ့လူတွေအများကြီးဟိုတိုင်းပြည်ရဒီမိုကရေစီကိုသဘောပေါက်တယ်လို့ပြောလို့မရဘူးလို့ကျွန်တော်ထင်ပါတယ်။ဘာလို့လဲဆိုတော့ဗုဒ္ဓဘာသာတရားကိုကြည်လေ။တရားဝဲတွေဟောလာတာအခုလည်းများချင်းချင်းသေးနေတာပဲ။အခုလုတ်ပြီးတော့တကယ်ဗုဒ္ဓဘာသာတရားဆိုတာကြင့်ကြံမှမယ်တရားဗျာ။ဒီရွတ်ဆိုရမယ်တရားမဟုတ်ဘူး။အဲ့တော့ဒီရွတ်ဆိုရနဲ့ပြီးနေတာပဲ။အခုဒီမိုကရေစီလည်းအဲ့လိုများဖြစ်နေမလားမသိဘူး
။ဟုတ်ကဲ့။ကောင်းသူကြီးကပဲလို့ပြောလို့ပါလေ။ကျွန်တော်ဆိုတော့ရှောင်းမေးတဲ့မေကွန်လူလူကအခုခါမှာဒီမိုကရေစီကိုနားမလဲဘူး။မျိုးသားရေးအစွန်းရောက်တဲ့သဘောတွေကိုအများကြီးရင်လာကြတယ်လူရတချို့ပေါ့လေအဲ့ဒါတွေကိုအစိုးရအနေနဲ့ဒီနောက်ကိုပဲလိုက်ပြီးမျှော်နေရမယ်ထင်ပါလားဒီဟာကိုဥဆောင်ပြီးတော့စစ်မှန်တဲ့လမ်းကြောင်းကိုခေါ်ဆောင်နိုင်မယ့်အလားအလာရောရှိပါလားကောင်သူ
ဟုတ်ကဲ့ကျွန်တော်ကတော့ထင်တာပေါ့နော်ဒါပညာရေးနဲ့ဆိုင်တယ်လို့ထင်ပါတယ်ဆိုတော့ခုနဟိုဆရာတို့ပြောပြသလိုပေါ့နော်ကျွန်တော်တို့ပြီးခဲ့တဲ့နှစ်50ကာလလောက်ကပညာရေးတစ်လျှောက်လုံးကအမြင်မတူတဲ့ကိစ္စတွေကိုစီးနီးခံနိုင်ဖို့ဒီလိုပညာပေးခဲ့တာတော်တော်အားနည်းပါတယ်ဆိုတော့အဲ့တော့ဘာပဲဖြစ်လာလဲဆိုတော့ထစ်ခနဲ့ရှိရင်ရန်ဖက်ပြုတ်မယ်စသဖြင့်ဒါတွေဖြစ်လာပါတယ်ဆိုတော့နောက်တစ်ခုကကြတော့ဒီတရားဥပဒေစိုးမိုးရေးပေါ့ rule of law ကလည်းအားကိုးလို့မရနိုင်တဲ့အခါကျတော့လက်တုံ့ပြန်တာတို့လက်နဲ့ရှင်းတာတို့ဆိုတော့လူအုပ်နဲ့ဖိအားပေးတာပေါ့နော်ဆိုတော့ဒါမျိုးတွေပြဿနာဖြစ်လာတာတွေတွေ့ပါတယ်ဆိုတော့နောက်တစ်ခုကကြတော့ဒီတိုင်းပြည်ရဲ့ကျွယ်ဝချမ်းသာမှုကလည်းအရေးကြီးပါတယ်ဆိုလိုတာကဟိုကျွန်တော်တို့ဒီလူလက်တန်းစားများလာတဲ့နိုင်ငံမျိုးတွေမှာဒါဒီမိုကရေစီပေါ်ထွန်းတဲ့ဟာမျိုးတွေရှိပါတယ်နောက်တစ်ခါကျတော့ကျွန်တော်တို့ urbanization လို့ခေါ်တဲ့ဒီမြို့ပြထွန်းကားလာတဲ့ဟာမျိုးဆိုလို့ရှိရင်ကျွန်တော်တို့ဒါဒီမိုကရေစီဖွံ့ဖြိုးတဲ့သဘောတရားတွေရှိပါတယ်ဆိုတော့ဒါတွေကဟိုကျွန်တော်တို့စီမှာနေနေသေးတယ်ပေါ့နော်ဆိုတော့တစ်ခုကကျတော့တိုင်းရင်းသားလူမျိုးကွဲပြားမှုဒီဘာသာအယူဆကွဲပြားမှုများရင်တော့ဆိုတော့ဒီနိုင်ငံတွေမှာဒီမိုကရေစီဖွံ့ဖြိုးဖို့အားနည်းတယ်ဆိုတာမျိုးတွေ့ပါတယ်ဆိုတော့အဲ့တော့ကျွန်တော်တို့စီမှာကပြောမယ်ဆိုရင်လူမျိုးကအရေးအရာလဲ ဒီမိုကရေစီကိုသိအာမပြဘူးလို့ထင်ပါတယ်ဆိုတော့နောက်တစ်ချက်ကတော့ကျွန်တော်တို့ institution လို့ခေါ်တဲ့ဒီအဖွဲ့အစည်းစနစ်တွေဒီအစိုးရရန်တရားတွေပေါ့ဆိုတော့ဒါနေပတ်သက်လို့လည်းဒီမိုကရေစီဖွံ့ဖြိုးရေးကိုသိအာမပြဘူးလို့ထင်ပါတယ်ဟုတ်ကဲ့အဲ့လိုတိုင်းသား
lumiosu re subculture diversity pluralism တွေသိဖြစ်နေဒီမိုကရေစီကိုအာမပြဘူးဆိုတာတော့တွေးရပါတယ်စာချက်မှာလည်းပဲဒါပေမဲ့တချို့နိုင်ငံတွေမှာဥပမာအမေရိကန်တို့ဆွစ်ဇာလန်တို့ အများကြီးအဲ့လိုကွဲနေမဲ့သူတို့ရဲ့တခြားနိုင်ငံရေးစနစ်တွေကဒီဟာကိုထိနိုင်တဲ့အခြေအနေရှိပါတယ်အိန္ဒိယမှာလည်းဖြစ်တာပဲဒါပေမဲ့သူတို့ကထိနိုင်တဲ့အခြေအနေရှိပြီးတော့ပြန်ပြီးတော့စင်းမြောင်လှုပ်သွားနိုင်တယ်ဆိုတော့မြန်မာနိုင်ငံမှာကြတော့လွတ်လပ်ရေးယူရုံးကကြတော့ဗိုလ်ချုပ်အောင်ဆန်းတို့ကယူနီတီအင်ဒိုင်ဗာစီတီဆိုပြီးတော့ကြွေးကြော်ခဲ့ရတယ်မတူညီရေးအခွန်အားဆိုပြီးတော့တကယ်တော
ခေဟောင်းကိုရှိနေမှာခေတ္တယူဆာသုံးလို့မရတဲ့သဘောရှိတာပေါ့အဲတခြားမပြောနဲ့ဒီဂျပန်မှာတောင်းဟိုလူတစ်မျိုးတည်းရှိတယ်စာတစ်မျိုးတည်းရှိတယ်ဒီမိုကရေစီကျင့်သုံးလာတာကြာပြီဒါပေမဲ့လည်းဂျပန်ပြည်ကရွေးကောက်ပွဲတွေပါကြီးသွားကြည့်အဲ့ဒီခေါင်းဆောင်တွေရဲ့သားသမီးတွေကဝင်ရွေးနိုင်တာပဲလူကိုွယ်တဲ့ဝါဒပေါ့ဗျာလူကိုွယ်တဲ့ဝါဒကကျွန်တော်တို့အခြေတိုင်းမှာရှိတယ်နောက်ဆုံးပြီးဒေါ်စားစုကြည့်တက်လာတယ်လေလူကိုွယ်တဲ့ဝါဒပေါ့ဘူကျော်အောင်ဆောင်ကိုွယ်နေရင်လည်းသူသမီးပါဆက်ကိုွယ်ဆိုတဲ့သဘောပေါ့ဗျာအဲ့တော့လောက်တာကောင်းတာမကောင်းတာတော့ဘယ်ကအဲ့ဒီဥစ္စာအခြေခံဂျပန်မှာလည်းအဲ့လိုပဲအဘူးကြီးရဲ့သားသမီးတနာကာရဲ့သားသမီးသူသားသမီးတွေကလည်းသူဝင်းကျုပ်တွေတည်သွားကျွန်မဖေကဘယ်လိုပါဆိုဝင်းရေကောက်ပွဲဝင်အဝိုင်းမဲတဲ့အဲ့ဒါရရတာပဲအဲ့တော့တကယ်တကယ်ထဲ့တဲ့လူကလည်းဟိုဒီမိုကရေစီသဘောတရားဘယ်လောက်နားလည်တယ်နားမလဲလို့ဆိုတာစဉ်းစားတာမဟုတ်သူလည်းနားမလဲဘူးအဲ့တော့မဲပေးရတာတော့လွယ်တာပေါ့ဗျာအဲဒီဒီမိုကရေစီသဘောတရားသေးချာနားလည်ပြီးတော့လေ့လာဖို့ဆိုတာတော့ခက်ခဲတာပေါ့
ဟုတ်ကဲ့ဆိုတော့ကျွန်တော်နောက်ဆုံးမေ့ချင်တာကအရှိကိုဆက်ကြည့်ရင်အခုဒေါင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရဆိုတော့နောက်တက်လာမဲ့အစိုးရအခြေအနေရောဘယ်လိုဖြစ်လာနိုင်လဲအဲ့လိုကောင်သူနည်းနည်းသုံးသပ်ပေးပါအမျိုးသားရေးသိဆန်တဲ့ဘက်ကိုပဲဥတည်သွားမလားဒါအမျိုးသားရေးနဲ့ပတ်သက်ပြီးတော့သီကံခွင့်လွှတ်တဲ့စိတ်ဓာတ်တွေကျယ်ပြန့်တဲ့သဘောထားတွေရှိလာပြီးတော့ဒီမိုကရေစီဘက်ကိုပူပြီးအားကောင်းလာနိုင်မဲ့အလားအလာရှိပါရဲ့လားအဲ့ဒီလိုပါတီတွေအနိုင်ရနိုင်မဲ့အလားအလာရှိပါရဲ့လားပမာပါကောင်သူ
ဟုတ်ကဲ့ဟိုခုနဆရာဦးအောင်ခင်သုံးသပ်သွားသလိုပေါ့နော်ဆိုတော့ကျွန်တော်တို့စီမှာက personalized politics ဆိုတော့လူပုဂ္ဂိုလ်ကိုပဲအဓိကဦးစားပေးတဲ့နိုင်ငံရေးကဒါလွှမ်းမိုးနေတော့မှရှိပါတယ်အဲ့တော့တစ်ဖက်မှာဘယ်လိုပြန်ဖြစ်သွားပြန်လဲဆိုတော့တိုင်းရင်းသားအုပ်စုတွေမှာလည်းသူတို့က identity politics ပေါ့ဒါကိုပြန်တိုက်ဖို့အတွက်ကသူတို့ကလည်းလူမျိုးရေးအခြေခံဒါတွေကိုပြန်ပြီးတော့ဟိုအခြေပြုကြတဲ့အင်အားတွေဖြစ်နေပါတယ်ဆိုတော့အဲ့တော့ပြည်သူလူထုတွေမဲပေးတဲ့အချိန်မှာဒီဓာတ်တွေကိုအခြေခံပြီးတော့မဲပေးနေတော့ကျွန်တော်တို့ကဟိုမူဝါဒပေါ်အခြေခံတဲ့လုပ်ငန်းဆောင်ရွက်မှုပေါ်အခြေခံတဲ့သဘောမျိုးသွားတာကျွန်တော်တို့မှာအားနည်းတဲ့အနေအထားရှိပါတယ်ဆိုတော့အဲ့ဒါတွေကိုပြုပြင်ဖို့ဆိုရင်တော့ကျွန်တော်တို့ဒီထက်ပိုပြီးတော့ဒီမိုကရေစီမြင့်တင်ရေးတွေလိုပါမယ်နောက်တစ်ခါကျတော့ institution တွေကျွန်တော်တို့အဖွဲ့အစည်းစနစ်တွေပိုအားကောင်းမှုလူလုံ့မှသာပဲဟိုကျွန်တော်တို့တိုင်းပြည်အခြေအနေရှေ့ဆက်သွားနိုင်ဖို့လိုပဲထင်ပါတယ်ဆိုရင်တော့ကျွန်တော်တို့ဒီတဲမှာပဲတဝဲလည်လည်ရှိအောင်ပါပ
ါဟုတ်ကဲ့ဆရာရနောက်ဆုံးသုံးသပ်ချက်လည်းကြားချင်ပါတယ်အဲ့ဒီရှေ့ဒီမိုကရေစီရေးအလားအလာမြန်မာနိုင်ငံမှာကောင်းပါရဲ့လားဆရာတမိုင်းကြောင်းနဲ့ရှင်းကြည့်မယ်ဆိုရင
်အရသာအစိုးရပေါ့ဗျာ NLD ပဲဖြစ်ဖြစ်ပါပဲဖြစ်ဖြစ်အဲ့ဒါမျိုးတွေနောက်တာနေပေါင်းတော်တော်ကြာကြာလေးတက်ဖို့လိုတယ်ဒီနေ့တက်တဲ့လူတွေနောက်လာမဲ့လူကပို့ပြီးတော့ကောင်းလာဖို့အလားအလာရှိတာပေါ့အဲ့တော့အဲ့ဒီအလားအလာရှိဖို့ကဒီနှစ်ပေါင်းများစွာဒီအရသာအစိုးရဆက်ပြီးတော့ဥချုပ်ဖို့လိုတယ်နှစ်ကြာမှာပေါ့ဗျာ
ဥကျော်ဇန္နာရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်အခုတော့သူယုံကြည်ရာကဏ္ဍအလှည့်ရောက်လာပါပြီဒီဘက်မှာတော့ Los Angeles မြို့ကမြန်မာ American ကွန်ရက်အဖွဲ့ဒူတောင်သူဥအောင်မင်းနိုင်ကဘာကိုယုံကြည်တယ်လဲဆိုတာကိုနှားဆင်ရမှာပ
ါကျွန်တော်ကတော့မြန်မာ American ကွန်ရက်များသိရင်ဟိုလွန်ခဲ့တဲ့2006ခုနှစ်ပေါ့လေဟိုလွန်ခဲ့တဲ့အခုဆိုရင်ဒါ17နှစ်ကျော်ကတည်ထောင်လာတာပါဒီကယ်လီဖိုးနီးယားမှာတော့အမေရိကမှာတော့ဟိုကယ်လီဖိုးနီးယားတိုင်းအမေရိကမှာတော့မြန်မာအများဆုံးပေါ့လေကျွန်တော်တို့တမန်ကျဲအရာဆိုရင်တော့လူ8000ကျော်လောက်ဒီကယ်လီဖိုးနီးယားမှာနေပါတယ်ကျွန်တော်တို့လော့စ်အန်ဂျလိစ်နီးတဝိုင်းမှာဆိုလဲ4000ကျော်လောက်နေပါတယ်ကျွန်တော်ကတော့ဟိုပေါ့ဒီဟို first လာဟိုဒီနိုင်ငံမှာပြောရင်တော့ first generation မြန်မာလို့ပြောရင်တော့မြန်မာတွေကတော့ဒါ second generation ပေါ့လေကျွန်တော်ဗီဗာတွေက1984တွေကကျွန်တော်အမေကထွက်လာတယ်ဆိုတော့အဲ့ဒါနဲ့ကျွန်တော်ဒီမှာကြောင်းနေပါလိပြီးပြီးတော့ကျွန်တော်အဓိကတည်ထောင်နေတဲ့အဓိကတော့တည်ထောင်လာတဲ့ဟာတော့မြန်မာရိုးရာယဉ်ကျေးမှုပေါ့လေ who generally Ningaline Yaulare, Mimari, who Yoda Muri di Mamui and Mimari body, generally Gilare Kamago, Julia Ninjimu, or Mami Amoli, Mami also Biro, Yima Injimu Garden, and Mima Yoshin Buero, catch your performances to Udre Yere Biro di Tonga Valley. ပထမအစဆိုတော့လိုကတော့ခက်တာပေါ့အင်မတန်ကြိုးစားပါတယ်ဒီကိုယ့်ရဲ့ community မှာလဲဒါလွန်ခဲ့တဲ့7နှစ်ဆိုတာကစဉ်းစားကြည့်မြန်မာပြည်တော်မှာဒါရင်ဆိုးရခဲ့ပဲရှိတယ်ဆိုတော့ဒီထူးသဖြင့်ကိုကဟိုဘာသာရေးလို့နိုင်ငံရေးလို့လှုပ်တာမဟုတ်တာမဟုတ်လို့နည်းနည်းလေးဒီသူတို့ရဲ့ဒီ ပြောနောက်တစ်ခုကလည်းအရင်တော့ဆိုရင်လည်းကျွန်တော်တို့ဒီမှာကြီးပြင်းရောက်လာတဲ့ခါမှာလည်းမမေးတယ်ပေါ့နိဘယ်ကလာလဲဆိုကျွန်တော်တို့ကဘာမှလာလဲဆိုတောင်းတောင်းဘယ်သူမှမသိကြဘူးဆိုတော့ဒီဝေါ်မက်မှာလည်း exposure ဆိုတော့အဲ့လိုလုံးရင်းနေပြအခုဆိုရင်ကျွန်တော်တို့ရုပ်ရှင်ပြပွဲဒီမှာပြတာအမေရိကမှာဟိုမြန်မာရုပ်ရှင်ကားတွေပေါ့လေဆိုတော့နောက်ပိုင်းတော့လည်းဒီမြန်မာပြည်မှာပွင့်သွားတဲ့ခါကျတော့ဒေါကူမန်တရီလာပြီးရိုက်ကြတယ်မြန်မာပြည်မှာလည်းဒေါကူမန်တရီကားတင်တဲ့အကြောင်းတွေရှိကြတယ်ဆိုတော့ကျွန်တော်ပြတာစနေရှိပြီပြီးတော့ကျွန်တော်မြန်မာအကားတင်တဲ့အကြောင်းကိုလည်းဖွင့်လာတာဟိုလေးနှစ်လောက်ရှိပြီလွ ော်တဲ့ဆရာမကြီးတွေခေါ်ခြင်းနဲ့ကျွန်တော်တို့အသင်းနဲ့ကုန်ကြစည်းနဲ့ကျွန်တော်ခေါ်ပြီးတော့ကျွန်တော်ဟိုနေဖို့ထိုင်ဖို့ကျွန်တော်အိမ်မှာပဲစီစဉ်ပေးမယ်အကုန်လုံးဆိုပြီးကျွန်တော်တို့ကဟိုဖိတ်ခေါ်ခဲ့တယ်မြန်မာပြည်ကနေနာမည်ကြီးတဲ့ဟိုဆရာမကြီးနူးနူးစိန်နူးနူးခင်ပေါ့နော်သူတို့တွေကအရင်ကအာဆီယံစီးကိန်းမှာတကယ်ကိုတင်ပေးတဲ့ဆရာမကြီးတွေပေါ့လေနည်းနည်းစက်တိုက်လာပြီးတော့ဒီမှာကလေးတွေကိုလည်းတင်ပေးတယ်ပြီးတော့နောက်ပိုင်းကျွန်တော်တစ်နှစ်ပတ်လုံးဒီမြန်မာရိုးရာရင်ကျေးမှု performance တွေကိုလည်းနော်တချို့အာဆီယံပွဲတို့မှာခေါ်တဲ့ခါမှာလည်းကျွန်တော်တို့ကသွားကနိုင်ခဲ့တာပေါ့လေနောက်တစ်ခုကကောင်စီဝင်ကြုံရုံပေါ့လေအဲလီမှာပထမအဆုံးချိန်ဖွင့်ဖို့အတွက်ဟိုဒီဝါရှင်တန် DC မှာဟိုနော်ဟို initiate လုပ်ခဲ့တယ်2015 May လာနေပြီးတော့စပြီးတော့ဒီမှာလည်းဟိုကောင်စီဝင်ကြုံရုံဖွင့်ခဲ့တယ်အဲ့ဒါကြီးကျွန်တော်အများကြီးမြန်မာလူမျိုးအတွက်ပေါ့လေမြန်မာပြည်အတွက်ကောဟိုတက်နိုင်သေးပဲကူညီခဲ့တယ်ကိုကလည်းတတိမဟုတ်ဘူးကိုကလည်းနာမည်ကြီးတဲ့လူမဟုတ်ပေမဲ့လည်းမြန်မာပြည်ဒီမိုကရေစီတောင်းလဲမှုမှာကိုတက်တဲ့ပညာလေးဘက်ကနေပြီးတော့ပဲကျွန်တော်ကတော့ဒါတက်နိုင်သေးကူညီပေးခဲ့တာပေါ့နော်ဟိုဂျော့ဂျ်ဖ်ကနေဒီပြောသလိုပဲပေါ့နော်ဆိုးရွားကဘာကူညီမလဲပြင်မှုမဲ့ထိုင်ဆောင်နေလို့မရဘူးပေါ့လေကိုကတက်နိုင်သေးကူညီမှလာရင်ဒါကဘယ်နိုင်ငံမှဆိုတိုးတက်တာအဲ့ဒါလေးပါလေ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမို့ဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာကဏ္ဍကိုနားဆင်ခဲ့ရတာပါ VOA အမေရိကန်တန်ကကြာသာပတိနေမနေခင်အစည်းအဝေးကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်သောရရှင်များခင်ဗျာအပီလအတွင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီကျင်းပင်တို့မာလာဂိုအပန်းဖြေနေအိမ်မှာသဘောတူခဲ့ကြတဲ့နှစ်နိုင်ငံကြားတန်တမာရေးနဲ့လုံခြုံရေးစကားဝိုင်းအစီအစဉ်ရဲ့ပထမအဦးဆုံးကြိမ်ဆွေးနွေးပွဲကျင်းပရာဝါရှင်တန်မှာအမေရိကန်နဲ့တရုတ်အစိုးရတာဝန်ရှိသူတွေတွေ့ဆုံခဲ့ကြပါတယ်။ဒီဆွေးနွေးပွဲဟာအပြုသဘောဆောင်ပြီးတော့ဖြစ်နိုင်ခြေရှိတဲ့ပူးပေါင်းလှုပ်ဆောင်နိုင်မှုတွေကိုတိုးမြှားလာအောင်ညှိနှိုင်းနိုင်ခဲ့ကြသလိုနှစ်နိုင်ငံရဲ့အကျိုးစီးပွားဆိုင်ရာလုံခြုံရေးကိစ္စတွေကိုမျှဝေနိုင်ခဲ့ကြရမှာအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့မှာရှိနေကြတဲ့တိတာထင်ရှားတဲ့ကွဲလွဲချက်တွေကိုလည်းဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার နဲ့ပယ်ထိန်တုံးအစီအစဉ်တွေနဲ့လှုပ်ဆောင်နေတဲ့လုံခြုံရေးဆိုင်ရာချင်းချောက်နေတဲ့ကိစ္စဟာဆွေးနွေးမှုမှာအဓိကကြားတဲ့ခေါင်းစဉ်တွေကတစ်ခုဖြစ်ပါတယ်။ဒီကိစ္စဟာအမေရိကန်နိုင်ငံအတွက် ဆိုရင်စရာအကောင်းဆုံးထင်းချောက်မှုလို့အမေရိကန်အစိုးရကသဘောထားပါတယ်နောက်ထပ်ပို့ပြီးတော့ဒေသအတွင်းမှာဆိုရင်စရာအခြေအနေတိုးမြမလာအောင်ကာကွယ်လိုတဲ့ဌာနရှိရဆိုရင်တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားနိုင်ငံပေါ်စီးပွားရေးနဲ့တန်တမာရေးဆိုင်ရာကြီးမားတဲ့ဖိအားပေးဖို့တာဝန်ရှိတယ်လို့တရုတ်အရာရှိတွေကသူအလေးထားပြောဆိုခဲ့တဲ့အကြောင်းဝန်ကြီးတယ်လီဆန်ကပြောပါတယ် ဒီကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့ရည်ရည်ချက်ဟာအပြောင်းလဲမရှိဘူးလို့ဝန်ကြီးတယ်လီဆန်ကပြောပါတယ်။တရုတ်နိုင်ငံအနေနဲ့သူတို့ရဲ့အငင်းပွားနေမှုကိုနိုင်ငံတကာဥပဒေနဲ့ပင်လယ်ပြင်ဥပဒေဆိုင်ရာကုလသမဂ္ဂသဘောတူညီချက်အတိုင်းငြင်းငြမ်းစွာအဖြေရှာဖို့ဂရုပြုထားတာကိုလည်းသူ့အနေနဲ့မှတ်သားထားကြောင်းသူကပြောပါတယ်။တွေ့ဆုံပွဲအတွင်းကမ္ဘာကြီးကိုချင်းချောက်နေတဲ့အကြမ ဒီနေ့ကတော့ဒီအချိန်ဆိုင်ဆိုင်တဲ့ဥပဒေနဲ့နိုင်ငံတကာစံတန်မိုးတွေအတိုင်းရပ်တည်နေမှာဖြစ်ကြောင်းဝန်ကြီးတယ်လာဆင်ကပြောဆိုခဲ့ကြပါခင်ဗျာ
American Soya ye the border amenita phibi VOA abo mahu chang ti se a ba de khmyar VOA ya ni tholwin de season na patal lo weban jan pe jin de te tin chin taung nyin de so yin do email leisa ga burmese@voanews.com phit ba de sarai dai ga tsin set twin me so yin do VOA myanmar wai season tsin sarai tada ma 855 yangon sarai ji yangon myo phit ba de khmyar aku do ဒီ ကျွန်တော်တို့ ညနေဘက် season တွေကို 6 နာရီ ခွဲ ရနေ 9 နာရီ ထိ ထုတ်လွှင့်သွားမှာ ဖြစ်ပါတယ် သတင်းချင်းချုပ်ကို ကိုကျော်ကျော် သိန်းက ပြောပြပေးပါအောင် ခင်ဗျာ
မြောက်ကိုရီးယားက တိုက်ချင်းပြည် ဘယ်ထင်းတုံးကြီး စံသက်ပြစ်လွတ်တာက နေ ဖြစ်ပေါ်လာတဲ့ ချင်းချောက်မှုကို ကာကွယ်ဖို့အတွက် စီးရင်းကြီးကို အသုံးပြုဖို့ ပြင်ဆင်ထားတယ်လို့ American ပြည်ထောင်စုက ကုလသမဂ္ဂ လုံခြုံရေး ကောင်စီ အဖွဲ့ဝင် နိုင်ငံတွေကို ဒီကနေ့ ပြောလိုက်ပါတယ် ဒါပေမဲ့လည်း တန်တမန်ရေးနဲ့စီးပွားရေးနည်းလမ်းတွေနဲ့အကြက်တဲကိုဖြည့်ရှင်းတာကအကောင်းဆုံးဖြစ်ပါမယ်လို့လည်းပြောပါတယ်အမေရိကန်ဟာကိုကိုကိုနဲ့ကိုယ့်ရဲ့မဟာမိတ်တွေကိုခုခံကာကွယ်ဖို့အစဉ်အသင့်ပြင်ထားတယ်လို့တန်မှတ်ကြီးနီကီဟေလီကပြောပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာယူနေစီယာမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာဗိုလ်ဒူးတွေကနေပြီးတော့မှနိုင်ငံတော်အတိုင York, the Sumare. Tying Ludma over the dear John Pansy, Miala and Obain, she beyond Ludma, Miabia, Mimaning and Wood, Bianlani, Jaji Mabe, Buduni Garo, Dilu Mari, Dre, Luke and the Dre, Bobido, Pandi Bibu, Josani, Elu, Mamasuha got Pioli Bari. Ludma, Lumuji, and Bidu, and when you turn up, Bionzu, when you then swigar, Tining and Annie, Bianlare, Dimima Ludmari, a Logan, a Saint Piersibu, Lubi Melu Piovari. American Indianaga, Mogoria, Muaras, and two goes let them, Maji Joseph Yonha. Sulan Sadianigan is Sashianity to call my keys into Kudwin, the Manning and Gulla Lapo Shibari. To our Singapore Nanga was in Dow, Mapi, Erigan, Madison, the Manning and Ula Major. Sulan Langayan is an American Indianaya to Bianjama, Popia Tavari. The Maba when she don't shining and doning a yank, Baba Nunjay Mudipi can carry Miss Ellen Goldstanga. Seeing no mother, we are Bori would be only possible to rainbow and then put to them go post on a ye, two bands on a double inventory at all. Piovari, come here.
ကျေးဇူးပါခင်ဗျာသတင်းကြီးညုတ်ကိုကိုကျော်ကျော်သိမ်းပြပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုဇော်ဝင်းလိုင်းဖြစ်ပါတယ်အတန်လွှင့်အင်ဂျင်နီယာရောကယ်ဗင်ဖောက်လာဖြစ်ပါတယ်ဒီကနေ့မနေ့အတွက်
This program has come to you from the Voice of America, Washington.